Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ1ရက်နေ့တောက်ကြညပိုင်းမြန်မာဘာသာစီစဉ်လို့ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာစီစဉ်တွေကိုလိုက်ဒိုမီတာ19 25 32နဲ့လိုက်လိုက်မီတာ190လို့ပြင် Facebook နဲ့ YouTube တို့ကနေမှရုပ်သံနဲ့တွဲဖက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပ
ါကျွန်တော်ကတော့ဝင်းမင်းပါကိုစီတူနဲ့ပဲဒီနေ့ထိတ်တန့်ရောက်တဲ့တဲ့ကိုပြောပြပေးပါမယ်။ဒီနေ့အထူးခြားဆုံးသတင်းတွေအတဲမှာတော့ American ရွေးကောက်ပွဲမှာရေပေးချောင်းမဲပေးဖို့ခက်နေချိန်မှာကြိုတင်မဲပုံးတွေလည်းမီရှုဖြတ်စည်းခံခဲ့ရပါတယ်။နောက် EU ဥရောပသမဂ္ဂနဲ့ဂျပန်တို့အကြားမှာတော့အရေးပါတဲ့လုံခြုံကာကွယ်ရေးစာချုပ်သစ်ချုပ်လိုက်ပါတယ်။နောက် Israel လေကြောင်းတိုက်ခိုက်မှုကြောင့် Gaza နဲ့ Lebanon မှာတိုက်စုံမှုတိုးလာချိန်အပြစ်ရရေးမေကွန်းထုတ်လာပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါကိုစီတူ
ဟုတ်ကဲ့ပါကိုဝင်းမင်းကြီးခုညပိုင်းနားဆင်မဲ့အထဲမှာတော့ TNL တအန်တက်ထင်းချုပ်ထားတဲ့ကုခိုင်မြို့ပေါ်ကကုခိုင်မြို့ပေါ်ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ
်။ဦးရည်ရုံရဲ့မတ်တက်လာတဲ့ဒီတော့ဒီကျောဘက်ကခြံနဲ့လည်းကြာတယ်။ဓမ္မရကျန်၃လုံး၊ဒုတိယရင်က၄လုံး၊တတိယရင်ကတော့၆လုံးလောက်ကြာတယ်။၁၀လုံးကျော်ပြီ
။ကုခိုင်ဒေသခံတဦးပြောသွားတာပါ။ဒီကြောင်းသတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ဖို့ရှိပါတယ်။ဒီတဲ့နဲ့တူရှန်ကရားနယ်စပ်မှာစစ်ကောင်စီဒရုန်းနဲ့တိုက်ခိုက်လို့ကလေးငယ်တူသေဆုံးပြီးတော့ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တာရခိုင်ကစည်ပြီးပခါတွေကြားမှာဒေသခံတွေသေဆုံးရတာနဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတချို့ကိုလည်းနားဆင်ကြရမှာပါဒါနဲ့တူတောက်ကြညာတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့မြို့သမီကဏ္ဍအသေးပိုင်းနဲ့ဤပညာသုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်တွေကိုကြည့်ရှုနားဆင်ရမှာပါဗတ်စင်စီစဉ်တွေနဲ့သတင်းပြပုတ်ချက်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်စီသူတို့တူပြောပြပေးမှာပါခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာရေပေးချောင်းမဲပေးဖို့အခက်အခဲအပြင်မိဘုံတွေမိရှုဖြက်စီမဲဘုံတွေမိရှုဖြက်စီခံရတာပါကြုံနေရပါတယ်။နိုဝင်ဘာလ9ရက်ဒီသမ္မတရွေးကောက်ပွဲအတွက်ပြည်내အတော်များများကြိုတင်မဲပေးနေခြင်းအခုလိုမဲဘုံတွေဖြက်စီခံရတာရေပေးသင့်ပြည်내ရဲ့ဖြက်စီဆုံးရှုံးမှုတွေကြောင့်မဲပေးဖို့အခက်ကြုံရတာတွေကိုပြည်내တချို့မှာရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်။ Pacific အနောက်မြောက်ပိုင်း Washington နဲ့ Oregon ပြည်내တွေမှာသမရရွေးကောက်ပွဲအတွက်ကြိုတင်မဲပုံးတချို့တနင်္လာနေ့မနက်စောစောကမိရှုခံခဲ့ရတာကြောင့်မိရှုတဲ့သူကိုဖမ်းနိုင်ဖို့ကြိုးစားနေတယ်လို့လည်းဒီရွေးကောက်ပွဲအရာရှိတွေကဆက်ပြောပါတယ်။မဲပုံးတွေမိလောင်သွားတဲ့အတွက်ယာနဲ့ချီတဲ့မဲတွေမိလောင်ပျက်စီးသွားပါတယ်။တချို့မဲဆန္ဒရှင်တွေကပြန်ပေးမယ်လို့ပြောပေမဲ့ရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေတိကျမကပေါ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။မကြာသေးခင်ကဟာရီကိန်းဟဲလင်းကြောင့်ရေလွှမ်းမိုးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြောက်ကာရိုလိုင်းနားပြည်နယ်မှာရှိပေးတင့်ပြည်သူတော်များများသူတို့ရဲ့မှတ်ပုံတင်လို့နိုင်ငံသားဖြစ်ကြောင်းတက်သေးအထောက်အထားတွေရှေ့ထဲမှာဆုံရှုံသွားတဲ့အတွက်မဲယုံကုံသွားဖို့အခက်အခဲတွေ့နေပါတယ်လူတွေထောင်ထဲရှိအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးမဲယုံတွေပြောင်းရွှေ့တာပိတ်တာတွေရှိတဲ့အတွက်ကြိုတင်မဲတွေပေးကြဖို့သက်ဆိုင်ရာကတိုက်တွန်းနေပါတယ်ခင်ဗျာ
ဂျပန်နဲ့ EU ဥရောပသမ္မတအကြားမှာလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာဗတ်ပေါင်းစုပူးပေါင်းဆောင်ရွက်မှုအသစ်တွေကိုဒီနေ့တောက်ကြနေ့မှာကြေညာခဲ့ပါတယ်ပူးတွဲစည်ရေးလက်ချက်မှုတွေလုပ်ရေးကာကွယ်ရေးနဲ့ပတ်သက်တဲ့သတင်းချက်လက်တွေအပြန်အလှန်ဖလှယ်ရေးနဲ့အကသလုံခြုံရေးဆိုင်ရာအပါအဝင်ပူးပေါင်းဆောင်ရွက်ရေးတွေကို EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတက်ကီချီယူဝါယာတို့တိုကျိုမြို့တော်မှာလက်မှတ်ထိုးသဘောတူခဲ့ကြပါတယ်။အခုလိုလုံခြုံရေးကာကွယ်ရေးဆိုင်ရာဗတ်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတိုးဖို့ EU နဲ့အာရှပစိဖိတ်ဒေသနိုင်ငံတစ်ခုနဲ့ပထမဆုံးချိန်သဘောတူစာချုပ်စာဖြစ်တယ်လို့ EU အကြီးအကဲဘော်ရယ်ကပြောကြားခဲ့ပါတယ်။အာရှဒေသမှာတရုတ်ရဲ့စစ်အင်အားတိုးမြင့်မှုတောင်တရုတ်ပင်လယ်ပြင်မှာရေပြင်နယ်နိမိတ်ချဲ့ထွင်နေမှုနောက်ကိုရီးယားနဲ့ရုရှားစီအရာတိုးမြင့်ဆောင်ရွက်နေမှုရှိနေချိန်မှာအခုလိုဂျပန်နဲ့ EU တို့အကြားမှာလုံခြုံရေးကာကွယ်ရေးဆိုင်ရာမဟာဗျူဟာမြောက်သဘောတူခဲ့ကြတာပါဒေသတွင်းစိုးရိမ်စရာအခြေအနေတွေကြောင့်ဂျပန်နိုင်ငံမှာလည်းဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းကြီးကျယ်ဆုံးကာကွယ်ရေးဆိုင်ရာအဆင့်မြင့်တင်မှုတွေလုပ်နေပါတယ်ဂျပန်နိုင်ငံကနေ EU ကြီးကဲဂျိုးဆက်ဘော်ရဲဟာတောင်ကိုရီးယားကိုခီးဆက်သွားပြီးတော့မြောက်ကိုရီးယားနဲ့နျူကလ িয়ার ရန်အန္တရာယ်ကိုအဓိကဦးစားပေးဆွေးနွေးမယ်လို့ပြောထားပါတယ်ခင်ဗျာ
။ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Gaza နဲ့ Lebanon မှာသေဆုံးမှုတိုးလာခြင်းအပြစ်ရရေးကိုမေကွန်ထုတ်လာပါတယ်။ Gaza လေပိုင်းကမ်းမြောင်ကို Israel ကမနေ့ညကပုံကျဲတိုက်ခိုက်ခဲ့တာကြောင့် Palestine 48ဦးသေဆုံးခဲ့တယ်လို့ Palestine သတင်းဌာန WAFA ကဒီနေ့ထုတ်ပြန်လိုက်တာပါ။ဒီ Gaza က Deir el-Bala မြို့ကြီးနောက် Nusrat စခန်းနဲ့အဇဝါဒာမြို့တွေကိုအခုလိုတိုက်ခိုက်ခဲ့တယ်လို့ WAFA ကပြောလိုက်ချိန်မှာ Israel set up a garo, Titaka, Jan Petama, Nyazago, Shapu, Thothing Geralu, Jantiolai Bare, Tabjin, Lebanon Muro, Beirut, Tamain, Tahia, Sinji, Pongole, Israel, Litaga, Meninagabe, Pongchegeraja, Tazin, Chile, Sauri, Piacidavi, Tikai, Somu, Reno, Chachin, Tamala, De Bulo, Lebanon, Suyatrin, Tanagatini, Jolai Bare, Tabime, Beirut Murogo, Apogani, Simiare, Israel, Nugo, Israel, Tine, Manelijan, Taikai, Tajando, Luton, the Soming out and Yagate, Lebanon, Jama, when you Tanaga, Tine, Topian Labale, Agulo Chema, Lebanon, when you Joe, Nia Maka Tigale, Tu Nanga, Bor, Israel Gulu, Portovi, Tekai, La Muriha, Nangangae, Pia, Joe Murigo, Pechalea, Yotelu, Weber, Megon, Tolai Barak.
Lebanon, Nezane, Canada, Israel Nangam, Yopanga, Metula, Muma. There's a view only a Tanang and the layout is home over. Chalabriniga, Metula, Mubaku, Picalite, Rogat, Donji, John. Tying layout is on Biro, Tayo Tanya, Jagger Boma, Imtan, Juan Elu, Nangajai, Winji, Maurit Sangon Bonga, Ace Lumukoyama, Dignity Tagavale, the Sondazuri, Pidazuri, Ne, Pidazurigo, Piwa, Kuni, Bebu, Davis, Mashiri, Tantan, Yungu, Tuga, Chadabrin Yagrega, Yonja Tar, Elu Tanang, and Jai Winjiga, Piovale, Shame, Jebian Lare, Bibaka, John, Bime Yadari, TJ, Tiga Nirago, Kago, and Nine Boo, Tasane, Puri, Alo, Injan, and Langu, Pianto, Jabu, Tanang, and Tonsu, Elu, ထိုင်းနိုင်ငံကြီးဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လဗနိုဘက်ကပြစ်လိုက်တဲ့ရော့ကတ်ဒုံးကြီးကြောင့်မက်တူလာမြို့မှာစိုက်ခင်းတစ်ခုမှာအလုပ်လုပ်နေတဲ့နိုင်ငံသားသားထိုင်းလို့သားတွေတိစုံခဲ့တယ်လို့အစ္စရေးဘက်ကသတင်းတွေမှာလည်းဖော်ပြပါတယ်။အစ္စရေးတယောက်နဲ့ထိုင်းနိုင်ငံသားတွေဖြစ်တဲ့ကူဆတ်ဘာဘနန်အက်ကပုံ 1C
American than Yabe Mimava season ago. Now I go Nagane, Senai T. Lightometer Sako, Kilohats, Tinga, Linga Donya. Lightometer Nasanga, Kilohats, Titi Shekondonya. Lightometer Donzene, Kilohats, Kodon Dongaro Pin. Senate in Ingrima, Lilamida Diagoze, Kilohats, Tinga, Kongangani, Pure Torin Binivarishin.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာဗီဒီယိုအမေရိကန်တန်ကနေတောက်ချညာသတင်းတွေကိုကိုစီသူနဲ့ပဲဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့မြန်မာနိုင်ငံအတွက်ကုလသမဂ္ဂမှာကိုစားပြုမှုကိုအရင်တိုင်းတန်မကြီးဦးကျော်မိုးထွန်းဆက်ရမယ်လို့မျှော်မှန်းထားပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့ကိုစားပြုမှုကိုဒီနှစ်လည်းအရင်နှစ်တွေကအတိုင်းဆိုင်းငံ့ထားပြီးဦးကျော်မိုးထွန်းမဲ့မြန်မာကိုယ်စားလှ မနေ့က VOA နဲ့တည်တံ့ဆက်သွယ်မေးမြန်းခန်းမှာဦးကျော်မိုးထွန်းကအခုလိုပြောလိုက်ပါတယ
် indication တွေအရာဆိုရင်တော့ပေါ့နော်ကျွန်တော်တို့ဒီ status ကိုလက်ရှိရှိနေတယ်လို့ဆက်သွားတဲ့ဥစ္စာမျိုးရှိမယ်လို့ပဲအဲကျွန်တော်တို့ indication တွေရထားတာရှိတယ်ပေါ့နော်အဲသူတို့ November လောက်ကုန်ပိုင်းမှာအဲ credentials committee စီဝေးလို့ဖို့ရှိတယ်လို့တော့အကြမ်းတင်တည်ထားတယ
်2021ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့ကုစားပြုမှုကိုဆိုင်းငံ့ထားဖို့ American Russia တရုတ်စတဲ့အဖွဲ့ဝင်၉နိုင်ငံပါတဲ့ကုလသမဂ္ဂရဲ့ DUN Credential Committee ကဆုံးဖြတ်ထားခဲ့တာပါ။တမ္မတီဦးကျော်မထွန်းဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲနိုင်ငံဆွေးနွေးကိုပဲဆက်ပြီးတော့ကုစားပြုရည်တည်နေတာပါ။မြန်မာနိုင်ငံကိုယ်စားလှယ်ဖြစ်ဆက်တာဝန်ယူခွင့်ရရှိနေတဲ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုနိုင်ငံတကာသိအောင်တင်ပြခွင့်ရနေတယ်လို့လည်းဦးကျော်မိုးထွန်းက VOA ကိုပြောထားခဲ့ပူပါတယ်စစ်ကောင်စီဘက်ကတော့ဦးကျော်မိုးထွန်းကိုဖယ်ရှားပြီးသူတို့အဆိုပြုတဲ့ကိုယ်စားလှယ်ကိုအစာထုတ်ခံပေးဖို့ကုလသမဂ္ဂကိုစက်တိုက်အဆိုပြုလာခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းအရက်သားတွေပေါ်မှာရက်ဆက်တဲ့အကြမ်းဖက်လုပ်ရက်တွေဆူဆူဝါးဝါးတိုးလာနေပြီးတော့ကျူးလွန်သူတွေထဲမှာစစ်တပ်အပြင်စစ်တပ်ကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေပါပါဝင်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရာIMM အကြီးအကဲကပြောကြလိုက်ပါတယ်ဒါတွေကိုစုံစမ်းစစ်ဆေးနိုင်မှု NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ IMM အကြီးအကဲ Nicholas Gonjom ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
် We have received cooperation from like the NUG government in collecting evidence they've shared evidence with us which the military has not done
ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကအချက်လက်အထောက်အထားတွေစုဆောင်းပေးပြီးတော့ပူးပေါင်းဆောင်ရွက်ပါတယ်စစ်ကောင်စီဘက်ကတော့ပူးပေါင်းဆောင်မှုမရှိပါဘူးလို့ Nicholas Gonjom ကပြောဆိုသွားတာပါ စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့တွေကျူးလွန်တဲ့ရာဇဝတ်မှုတွေကိုသက်ဆိုင်ရာအဖွဲ့စည်းတွေကိုယ်တိုင်အရေးယူရေးကိုယ်တိုင်စုံစမ်းစစ်ဆေးနေတဲ့လုပ်ရပ်တွေကိုမြင်တွေ့ရပြီးမဲ့စစ်တပ်ဘက်ကဒီလိုအရေးယူတာမျိုးလှုပ်ဆောင်တာမျိုးမတွေ့ရသေးဘူးလို့လည်းသူကပြောပါတယ် IMM ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကပေးထားတဲ့လုပ်ပိုင်권အရမြန်မာနိုင်ငံမှာကျူးလွန်နေတဲ့အစိုးဆုံးနိုင်ငံတကာရာဇဝတ်မှုတွေကိုလူမျိုးဘာသာနိုင်ငံရေးတိုက်တွန်းမှုတွေဖိဖဲပြီးတော့အထောက်အထားတွေစုဆောင်းနေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရက်စက်တဲ့ကျူးလွန်မှုတွေဖြစ်တဲ့အချိန်ကြီးမနစ်ကထပ်ပိုများလာခဲ့တာဖြစ်ကြောင်းအရသာပြည်သူတွေထိတ်လန့်ကြောက်စရာလေကြောင်းတိုက်ခတ်မှုတွေတိုးလာကြောင်းနဲ့စစ်တပ်ရဲ့ဖမ်းဆီးခံရသူတွေနှိပ်စက်ခံရသူတွေအမျိုးသားအမျိုးသမီးအသက်မပြည့်သေးသူတွေအပါအဝင်လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့သတင်းချက်လက်တွေရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IMM ကြီးကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
မြန်မာဘာဝင်စစ်ဖြစ်နိုင်ငံတွေအနေနဲ့နိုင်ငံတကာမှာသဘောတူထားတာတွေကိုလိုက်နာဖို့နိုင်ငံတကာချက်ချင်းနေညီလာခံကြီးကတိုက်တွန်းလိုက်ပါတယ်။မြန်မာဘာဝင်ကဘာတဝန်းလက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့နိုင်ငံတွေအနေနဲ့စစ်ပွဲတွေလိုက်နာဖို့သဘောတူထားတဲ့ဂျနီဗာစာချုပ်ပါနိုင်ငံတကာဥပဒေတွေကိုမြေပြင်မှာလည်းပြေဝလိုက်နာကြဖို့ဒီချက်ချင်းနေညီလာခံကြီးကတိုက်တွန်းလိုက်တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ၄နှစ်တချိန်ကျင့်ပါတဲ့ဒီနိုင်ငံတကာချက်ချင်းနေနဲ့လာချမ်းနေတဲ့ညီလာခံကမနေ့ကပြီးသွားချိန်နိုင်ငံတကာပဋိပက္ခတွေကြားလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့ပြက်ကွက်နေစေပဲလို့ဝေဖန်ခဲ့ပါတယ်။အရှေ့လက်ပိုင်းဆူဒန်ယူကရိန်းနဲ့မှာပါဝင်ကမ္ဘာနိုင်ငံတွေမှာစစ်ပွဲပေါင်း120ကျော်ရှိနေပြီးခေတ်မီနည်းပညာသုံးတိုက်ခိုက်မှုတွေကပါအကာအကွယ်ပေးထားတဲ့ဒီနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်လူသားတွေထိခိုက်သေးချေမှုဘေးဆိုးကြီးကြုံနေရတယ်လို့အားလုံးသဘောတူတဲ့ဒီညီလာခံဆုံးဖြတ်ချက်မှာထည့်သွင်းခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဂျာယီဝင်ကြီးကရုရှားနဲ့အတူယူကရိန်းမှာအောင်ပွဲရတဲ့အထိရပ်တည်သွားမယ်လို့ပြောလိုက်ပါတယ်။ရုရှားနိုင်ငံကိုရောက်နေတဲ့မြောက်ကိုရီးယားနိုင်ငံဂျာယီဝင်ကြီးဆိုချိုဆွန်ဟီအနေနဲ့ရုရှားနိုင်ငံဂျာယီဝင်ကြီးဆာဂျီယိုလာဗရော့နဲ့မော်စကိုမြို့တော်မှာဒီနေ့မတွေ့ဆုံခင်အခုလိုပြောလိုက်တာပါ။ဒီနိုင်ငံဂျာယီဝင်ကြီးနှစ်ဦးဆွေးနွေးပွဲထဲမှာလည်းရုရှားကိုသတင်း6ပတ်အတွင်းဒုတိယကြိမ်လာရောက်တဲ့ဝင်ကြီးချိုကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆွမ်းပကကိုဆက်အင်အားတိုးမြှင့်သွားမယ်လို့ထည့်ပြောခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အနေနဲ့လည်းယူကရိန်းကိုအထူးစစ်ဆင်ရေးစကလေးကရုရှားစစ်တပ်နဲ့ပြည်သူတွေရဲ့တရားသောစစ်ကိုခံခံမမဇက်တိုက်ထောက်ခံလာခဲ့ပါတယ်လို့လည်းဝန်ကြီးချိုကပြောခဲ့ပါသေးတယ်။ယူကရိန်းတပ်တွေတံပြန်ထိုးစစ်ဆင်နေတဲ့ကော့ဖ်ဒီတာမှာရုရှားအတွက်မြောက်ကိုရီးယားကစီလွတ်ထားတဲ့တပ်ဖွဲ့ဝင် 8,000 အပါဝင်မြောက်ကိုရီးယားတပ်ဖွဲ့ဝင် 1,000 လောက်ရောက်နေပြီလို့အမေရိကန်ဘက်ကထုတ်ပြောထားပါတယ်ခင်ဗျာ။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးကြပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတစ်ပုဒ်နဲ့အစကြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာမဲဆန္ဒရှင်ဖြစ်တဲ့အမေရိကန်လယ်သမားတွေစီးပွားရေးအခက်အခဲတွေကြုံနေရတဲ့အချိန်ဖြစ်ပြီးတော့အစိုးရရဲ့မူဝါဒတွေနဲ့ဆက်ဆက်ပြီးသူတို့အခေါ်လေဆန်ကူစံတက်နေရတဲ့ကာလဖြစ်နေပါတယ်။အကြောင်းလဲယူကောက်ပွဲမှာဘယ်သူပဲနိုင်လို့ဘယ်သူပဲတမရဖြစ်လာဖြစ်လာလက်သမားတွေကိုထောက်ပံ့တဲ့ဥတွေတွေအများဆုံးအတီးပြုတ်ပြတ်ထန်းပေးဖို့မျှော်လင့်နေကြပါတယ်။အမေရိကန်နောက်ပိုင်းအီလီနွိုက်ပြည်နယ်ကနေကိန်းဖာရဘော့သတင်းပေးပို့ထားတာကိုကိုငင်းချန်းတင်ပြပေးထားပါတယ်ခင်ဗျာ
။အီလီနွိုက်ပြည်နယ်မော်ဒန်မြို့ကဂျွန်အခမ်မန်ရဲ့လဲကွက်လေးဟာမသေးကြမရေရာမှုတွေနဲ့ကြုံနေရတာပါ။
In Illinois we have over 25.
အီလီနွိုက်ပြည်နယ်မှာဆိုရင်ရွှေပြည်လေးဆိုင်တဲ့ရေက1000ကျော်ကျော်ပါလေ
။ Illinois ပြည်နယ်ဟာအမေရိကန်မှာဖယုံသီးအများဆုံးထုတ်တဲ့ပြည်နယ်ဖြစ်ပါတယ်။ဒီတီးနိုင်ကနေအခမ်းအမဲရဲ့ဝင်ငွေတစ်ဝက်လောက်ရပါတယ်။ဒီနှစ်မှာမိုးခေါင်နေပေမဲ့လည်းဖယုံသီးနဲ့ဖယုံသီးအနွယ်တွေကိုအများကြီးသူစိုက်ထားပါတယ်။ဒါပေမဲ့လည်းသူ့ရဲ့အကြီးဆုံးမသေးချာမှုကရာသီဥတုမဟုတ်ပါဘူး။လေယာဉ်မြေဥပဒေကနေထောက်ပံ့မှုပြတ်သွားတာကိုသူစိတ်အပူဆုံးပါ။
It provides me a chance to purchase insurance. ဒီလိုကအမကန်ဝယ်ခွင့်ပေးထားတာပါ။
လေကွက်အနေငယ်ပဲပိုင်ဆိုင်တဲ့အခမ်းအနလို့လေသမားတွေကဥပဒေကနေထောက်ပံ့ထားတဲ့ထောက်ပံ့ငွေနဲ့တီးနှံအာမခံဖို့ပေးရတာဖြစ်ပြီးတော့အဲ့ဒါရှိမှလည်းငွေချေးယူနိုင်တာပါ
If I can't show to
ဒီလိုကရောက်ရင်ပေးဖို့အာမခံဝယ်ထားတာမပြနိုင်ဘူးဆိုရင်သူတို့ကလည်းငွေချေးမပေးတော့ပါဘူး
10နှစ်ကြာ1 trillion dollar ကျော်ဖို့ထောက်ပံ့မဲ့လေယာဉ်မြေဥပဒေမှာ10ရာခိုင်နှုန်းကတီးနှံအာမခံကြီးပါဒီဥပဒေအတွက်ရန်ပုံငွေထောက်ပံ့ဖို့ဥပဒေပြုအမတ်တွေကြားငင်းခုန်ရင်စက်တင်ဘာလ30ရက်နေ့မှာဥပဒေသက်တမ်းကုန်သွားခဲ့ပါတယ်။အခုအချိန်မှာသမရရွေးကောက်ပွဲပြီးတဲ့အချိန်ထိလွတ်တော်ကိုရန်နာထားတာကြောင့်အခမ်းအနလိုလယ်သမားတွေအတွက်မရေမရာဖြစ်နေတာပါ
။ Farm incomes really.
ဒီပြည်ကထွက်တဲ့ဝင်ငွေကဒီနေ့မှကျသွားမှာပါ
။ဒီလိုဖြစ်ရတဲ့အကြောင်းကလည်းမြေဩဇာတွေဈေးတက်ပြီး သူဆိုင်တဲ့ပြောင်းမှုနဲ့ပဲပိဆက်ကလည်းဈေးကျနေတာကြောင့်လို့ပြောပါတယ်။ဈေးကျရတဲ့အကြောင်းတစ်ခုကလည်းအမေရိကန်ကထရမ့်အစိုးရလက်ထက်မှာတရုတ်တမနီအပေါ်အခွန်တိုးမြင့်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ပဲပိဆက်တွေအပေါ်ကုန်သွယ်ခွင့်တိုးမြင့်လိုက်လို့ပါ Joe Biden လက်ထက်မှာလည်းဒါကိုဆက်ထားထားပါတယ
် China's purchases of
တရုတ်ဝယ်ယူတာကကျသွားပါတယ်ဒါကြောင့်ကုန်သွယ်ခွန်ကလက်သမားတွေကိုအရင်ဆုံးထိတာပါ
အမေရိကန်သမ္မတလောင်းမဲဆွယ်ပွဲတွေမှာကုန်သွယ်ခွန်ထပ်တိုးကောက်မယ်လို့ပြောရင်အခမန်နဲ့လက်သမား David Eisenman တို့ကိုထိတ်လန့်စေပါတယ
် Scares me
ဒါကိုတော့လက်မှာတယ
် Eisenman ဟာသူ့လက်တွက်ပြောင်းမှုတွေကိုတန့်စင်နေတာဖြစ်ပြီးဒါတွေကိုအခုရောင်းရမလားတင်တာပြီးဈေးကောက်မှရောင်းမလားဆိုတာစဉ်းစားနေပါတယ်ဒါပေမဲ့လည်းသူကကုန်သွယ်ခွန်ကြောင့်ရေရှည်ထိခိုက်မှာကိုစိုးရိမ်နေပါတယ
်။ We lost that soybean market.
ကျွန်တော်တို့တရုတ်ပဲပိဆက်ဈေးကွက်ကိုတောင်အမေရိကကိုပေးလိုက်ရတာပါ
။ We need new market. ဈေးကွက်အစ်စ်လိုပါတယ်။ကျွန်တော်တို့သီးနှံတွေရောင်းဖို့ပါ
။ Ryan Whitehouse ဟာ Illinois လယ်သမားအဖွဲ့ကဥပဒေဆိုင်ရာဒါရိုက်တာဖြစ်ပြီးလယ်သမားတွေအတွက်ဥပဒေပြဋ္ဌာန်းဖို့တောင်းဆိုလှုပ်ရှားသူပါ
။ Making sure that ကျွန်တော်တို့အဖွဲ့အတွက်ကုန်သွယ်ခွန်တွေမချမှတ်ရေးဟာထိတ်တန့်ဦးစားပေးဖြစ်ပါတယ်။
တရုတ်နဲ့ကုန်သွယ်စစ်ကြောင့်သီးနှံဈေးနှုန်းတွေမကတခြားဟာတွေကိုပါလဲထိခိုက်တယ်လို့အိုက်ဇမန်ကပြောပါတယ
် Raise prices probably
ကျွန်တော်တို့သုံးဆွဲနေတဲ့ကရိယာတော်တော်များများကိုဈေးတက်သွားစေပါတယ်အချောင်းကအလူမီနီယံနဲ့တန်မဏိဈေးတက်သွားလို့ဖြစ်ပြီးကျွန်တော်တို့လေယာစက်ပစ္စည်းတွေကအဲ့ဒါတွေနဲ့လုံထားတာပ
ါကုန်သွယ်ကုန်ကတက်ရောက်မှုတွေကိုပြေလျော့စေဖို့ထရမ့်အစိုးရလက်ထက်ကလယ်သမားတွေကိုထပ်တိုးအထောက်ပံ့တွေပေးခဲ့ပေမဲ့ဒါတွေဟာသူ့ရဲ့အရှုံးအလုံးကိုမကာမိစေဘူးလို့ไอซัมแมนก็ပြောပါတယ
် I don't know that it made us whole
ကျွန်တော်တို့အတွက်အကုန်ပြန်ရပါမလားဆိုတာမသိပါဘူ
းဒီနေ့တမရဘသူပဲဖြစ်ဖြစ်လွတ်တော်အမတ်တွေဘသူပဲဖြစ်ဖြစ်လယ်သမားတွေကိုဂယုစိုက်ဖို့အကမ္မန်ကမျှော်လင့်ပါတယ
် Are we well represented
ကျွန်တော်တို့ဒီချာကူစားပြုလာလို့မေးကျွန်တော်ကတော့မထင်ပါဘူ
းဝေကောက်ပွဲပြီးရင်ဘသူပဲနိုင်နိုင်လေယာမြေဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းဖို့အရေးကြီးတယ်လို့ไอซัมแมนကအကမ္မန်ကနှစ်ဦးလုံးကပြောပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲကာလအမေရိကန်လက်သမားတွေရဲ့အခက်အခဲအကြောင်းကိုငင်းချမ်းပြောပြပေးကြတာပါ။လာမယ့်နိုမာလာ9ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေတွစ်ဆုံမေးမြန်းခန်းတွေနဲ့အမေရိကန်ရွေးကောက်ပွဲအကြောင်းသိကောင်းစရာတွေကို VOA Internet စာမျက်နှာ burmese.voanews.com မှာတစုတစည်းတည်းတွားရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာ။အမေရိကန်ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အထူးအစီအစဉ်တွေကိုလည်း VOA ကတင်ဆက်ပေးသွားဖို့အစီအစဉ်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဝင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးတုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ VOA အမေရိကန်တန်တောက်ကြညဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်ပြီးတော့ရှမ်းကယားနယ်စပ်ဘက်ကလေကြောင်းတိုက်ခတ်ခံမှုသတင်းပြပုချက်တပုတ်နဲ့ဆက်ချင်ပါတယ်။ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဗမောက်ကြီးရွာနာကစစ်ဘေးရှောင်ထွက်ပြေးနေတဲ့ပြည်သူတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲခဲ့လို့ကလင်းငယ်တယောက်အပါအဝင်ဒေသခံ2ယောက်တည်ဆုံးပြီးတော့6ယောက်တန်းရာရှိခဲ့ပါတယ်။ကင်နီတက်တွေထိန်းချုပ်ထားတဲ့နေမျိုးတွေအပေါ်စစ်တပ်ကနေစဉ်ရက်ဆက်ဆိုသလိုလေကြောင်းတိုက်ခတ်မှုတွေလုပ်နေတယ်လို့ကင်နီဟုတ်လူမှုကွန်ရီအဖွဲ့ကပြောပါတယ်။ဒီကြောင်းရန်ကုန်ကပြပုတ်ထားတဲ့သတင်းကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ထပ်ပြေးနေကြရတာပါ။အောက်တိုဘာလ31ရက်နေ့ကြာသာပတေးနေ့မနက်9နာရီလောက်မှာတော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဘန်းမောက်ကြီးရွာကနေထရော်လာကြီးနဲ့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ရွာသူရွာသားတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲတိုက်ခိုက်တဲ့အတွက်ကလေးငယ်တအူးအပါအဝင်2ဦးသေဆုံးခဲ့တယ်လို့ကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကပြောပါတယ်။
စစ်ကောင်စီရဲ့ဟို drone ပေါ့နော်ဒီဘာမောင်းကြည့်ရမောဘာမောင်းကြည့်ရဆိုတာကဒီကျွန်တော်တို့ဖက်ကုံနဲ့ပင်လောင်းပြည်နယ်အဆက်လက်မှာရှိတဲ့ရွာပေါ့နော်အဲ့ဒါကိုဘုံကျဲ drone နဲ့ဘုံကျဲတက်ခဲ့တဲ့တမောအာကလင်းငတ်ဦးတက်ဆော့ပြီးတော့မှဒီကိုဦးပေါ့နော်ဒီလိုလူထုကိုဦးချစ်ခိုင်းတဲ့အရာရရှိသွားတယ်ဆိုတော့ဟိုကျွန်တော်တို့ရင်းရရှိပါတယ်ပေါ့
အဲ့ဒီဘုံကျဲတိုက်ခိုက်မှုမှာဒဏ်ရာရထားတဲ့ကလေးငယ်ကိုစေကုသဖို့အတွက်စေဘေးရှောင်တွေကိုကူညီပေးနေတဲ့ကယင်နီဟုတ်အဖွဲ့ကနေပြီးတော့တည်ဆောင်လာတဲ့အချိန်မှာတည်ဆုံသွားတာလို့လဲကယင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပါတယ်
။စာကြံတော့လက်နက်ကြီးပဲထင်လိုက်တာ။နောက်ပိုင်းကျမတို့ဆန်တင်နေတဲ့အရှိူအိတ်ရဲပေါ်နဲ့ရဲပေါ်နှစ်ယောက်ကဒီကလေးလေးကိုတည်လာတယ်။ခြေကတပြမှုဆိုပြီးတော့ဝီးတော့လက်ခီးရလဲဆိုးတော့သူတို့နားကိုကျွန်တော်တို့လက်လွဲယူလိုက်တယ်ပေါ့နော်။အိတ်လေးလေးကိုရတယ်လို့ကျွန်တော်တို့ကားနဲ့ပဲတင်သွားလိုက်မယ်လို့ဆိုင်ကနေအစင်မတွေ့တော့ဘူးလို့အမင်းကျွန်တော်တို့ပို့လိုက်တော့အနောက်ကအသေးစိတ်တွေတော့မတိရဘူးဗျကြောပြတာတော့ကျွန်တော်တို့တိရတလောက်ကတော့တယောက်ကပွေချင်းမိတည်တယ်ပိုးယောက်ကတရားရတယ်ပြီးတော့ဒီကလေးလေးပါရင်တော့နေရောက်ပေါ့နော်ဒီကလေးလေးလည်းမနေရဆုံးသွားပြီပြောတယ်အမ်မနေရတိုက်ပွဲမဖြစ်ဘူးဗျမနေရတိုက်ပွဲမဖြစ်ဘူးပုံမှန်ဆိုရင်တော့သူတို့ကညနေပိုင်းမှာလက်နက်ကြီး drone တွေနဲ့တုံးပြီးတော့သူတို့ကစစ်ကြောင်ထိုးတာပေါ့နော်တိုက်ပွဲတော့မဖြစ်ဘူ
း120မမ drone ဘုံနှလုံးပြစ်ချတိုက်ခိုက်ခဲ့တာကြောင့်စုစုပေါင်း2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်ဗမောက်ကျေးရွာတွေကရွာသူရွာသားတွေကိုဘေးလွရာကိုကယ်ထုတ်ပေးပြီးတော့စစ်ဘေးရှောင်တွေအတွက်ကာကွယ်ရေးတပ်တွေကစံရိတ်ခါတည်ထုတ်ပေးနေတဲ့အချိန်မနေ့တုန်းက drone နဲ့ဘုံကျဲခံခဲ့ရတာလို့မြေပြင်မှာရှိနေတဲ့ကယင်းဒီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပါတယ်။
ကုံပြီဗျကျွန်တော်တို့ကယ်ထုတ်နေတာတော့နည်းနည်းကြာပြီ။ကုံပြီမနေ့ကတော့နောက်ဆုံးကုံပြီးတော့မှအဲဆန်စပားတွေတဲ့ပြင်းနေတာပေါ့သူတို့စာနုစာဖို့အတွက်ဟိုဘက်ရောက်လို့ရှိရင်စစ်ဆောင်ရောက်လို့ရှိရင်ခက်ခဲမှသူတို့ဆိုပြီးတော့သူတို့ကဆန်နေစပားတွေတဲချင်တယ်တဲ့တဲပြလို့ရလားဆိုတော့ကျွန်တော်တို့အချိန်နေကြည့်ပြီးတော့အချိန်နေကောင်းအောင်တဲပေးမယ်ဆိုပြီးတော့အဲ့ဒါမနေ့ဖြစ်မနေ့ကအဲ့ဒါတဲပြနေတဲ့အချိန်ဖြစ်သွားတာ
စစ်ကောင်စီတက်တွေဟာပင်လောင်းလမ်းမိုက်ကနေထိုးစစ်ဆင်လာတာကြောင့်ပင်လောင်းနဲ့ဖေခုံမြို့နယ်နေဆက်မှာစီးရဲတင့်မာနေတာကတလကျော်ကြာလာပြီဖြစ်ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေ drone တွေနဲ့တိုက်ခိုက်လေးရှိပြီးတော့တော်လိုင်းရေးပူပေါင်းတက်ဖွဲ့တွေကလည်းပြန်ပြီးတော့ပြစ်ခတ်လေးရှိတယ်လို့ကယင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပြပါတယ်ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကလည်းလတ်တိန်ကျေးရွာမှာလေရင်နဲ့ဘုံကျဲလို့အသက်30ကျော်အမျိုးသမီး2ဦးသေဆုံးပြီးတော့10ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်လေရင်ဘုံကျဲမှုကြောင့်ရှမ်းကယားဒေသမှာစက်တင်ဘာလအတွင်းမှာကျောင်းနေအရွယ်ကလေးငယ်9ဦးအပါအဝင်17ဦးထပ်မံနဲ့သေဆုံးပြီးတော့50ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်လက်တလောပင်လောင်းနဲ့ဖဲခုံမြို့နယ်တွေဘက်မှာစစ်ကောင်စီက drone နေနဲ့တုံးပြီးတော့ဘုံကျဲလို့အရက်သားထိခိုက်သေဆုံးရတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စက်ပိတ်ထားပါတယ်ရှင်
ရှန်ကယားနေဇက်ဘက်ကစပေးရှောင်တွေဒုက္ခကြုံတရနဲ့ကြုံတွေ့နေရတဲ့အကြောင်းမဆုံမွန်ပြောပြပေးကြတာပါအခုဆက်ပြီးတော့ကုတ်ကင်ဘက်နဲ့ကချင်ဘက်ကသတင်းတွေနဲ့ဆက်ချင်ပါသေးတယ်တအန်းမျိုးသားလူမျိုးရေးတပ်မတော် DNL ထင်းချုပ်ထားတဲ့ကုတ်ကင်မြို့ပေါ်ကိုဒီနေ့မနက်ကစစ်တပ်ကဘုံးကျဲတိုက်ခိုက်လို့တဦးသေဆုံးပြီးတော့လူတချို့ဒဏ်ရာရခဲ့ပါတယ်ကချင်ပြည်နယ်အထူးဒေသတစ်ချီဝေမြို့နယ်ဖီမော်မှာရှိတဲ့နေကြားဆောင်တပ်အမှတ်1331ကို KNY ကတင်းယူလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကစစ်ရေးသတင်းတွေရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါလိမ့်မယ်ခင
်ဗျာရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မာမိတ်တပ်တွေထိန်းချုပ်ထားတဲ့မြို့တွေအပေါ်စစ်တပ်ကလေကြောင်းကနေခက်ဆိတ်ဆိတ်တိုက်ခိုက်နေတာမှာဒီကနေ့တောက်ကြနေမနေ့အစောပိုင်းမှာတော့ TNL ထိန်းချုပ်ထားတဲ့ကုတ်ခိုင်မြို့ကိုလေကြောင်းကနေ၃ချိန်ဘုံကျဲခဲ့ပါတယ်စစ်တပ်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်ပျက်စီးမှုတွေကိုကုတ်ခိုင်ဒေသခံတို့က VOA ကိုအခုလိုပြောပါတယ
်ဦးရည်ရုံရဲ့မတက်လာရဲ့တော့ဒီကကြီးချောဘက်ကခြံနဲ့လည်းကြာတော့အဲဒုံးနေရစားဒုံးနေမှာစားဒုံးနေကိုဓမ္မရကျန်သုံးလုံးဒုတိယရင်ကလေးလုံးတတိယရင်ကတော့ခြောက်လုံးတော့ခြောက်တယ်ဆယ်လုံးကျော်ပြီအဲဒီလူတယောက်တည်းပဲမျိုးသားတယောက်တည်းဒါမူးရည်ရုံကတော့တော်ထိတယ
်တခြားထိခိုက်ဒဏ်ရာရသူတွေနဲ့နတ်တလာရုံအထိခိုက်ကိုတော့မသိရသေးကြောင်းပြောပါတယ်ကုခိုင်ဒေသခံတချို့ကတော့တေဆုံးသူအမျိုးသားဟာလက်နက်ကင်အဖွဲ့စည်းကဖြစ်ကြောင်းပြောပေမဲ့တရားအတည်ပြုချက်မရသေးပါဘူးဒီကနေ့မနေ့3နိုင်ခွဲကန်အချိန်မှာတော့စစ်ကောင်စီကဂျက်တိုက်လေရင်2စီးနဲ့3ချိန်ဘုံ8လုံးကျဲခဲ့ကြောင်းနဲ့အကောက်ခွန်ယုံမိသက်ဌာနယုံနတ်တလကျောင်းမျက်စိယုံအေရှားဝတ်တိုးဂိတ်နဲ့ယူကလစ်တော်ရီဘက်မှကြာရောက်ခဲ့တဲ့ကြောင်း TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုကြောင့်လူတယောက်ထိခိုက်ပြီးကျွဲတကောင်နဲ့ဌာနဆိုင်ရာအဆောက်အဦတွေထိခိုက်ပျက်စီးကြောင်းလည်းဖော်ပြထားပါတယ်မူဆယ်မျိုးနဲ့3မိုင်အကွာမှာလဲဒီနေ့မနက်ပိုင်း9နိုင်လောက်ကလက်နက်ကြီးပောက်ကွဲတံနဲ့လက်နက်ငယ်ပစ်ခတ်တံတွေကြားရတဲ့အကြောင်းဒေသခံတို့ကပြောပါရယ်အခင်းပစ်ပွားတာကတော့ မူဆယ်မျိုးနဲ့သုံးမိုင်ခန့်ကွာမမ်းမိုင်ဘက်မှာမိုင်းနှိမိတာကြောင့်လူနှစ်ဦးထိခိုက်ခဲ့တယ်လို့ကြားကြည့်ရတဲ့အကြောင်းလည်းပြောပါရယ်မူဆယ်မျိုးအနီးတစ်ဝိုက်မှာညီနောင်မဟာမိတ်သုံးဘွဲ့အပြင် KIA ကချင်နဲ့ရှမ်း SSPP အဖွဲ့တွေလည်းအခြေစိုက်လှုပ်ရှားနေတာပါကချင်ပြည်နယ်ဘက်မှာတော့စစ်တပ်နဲ့ KIA တပ်တွေဒီအပိုင်းစီရေးတင်းမာနေတဲ့ကချင်ပြည်နယ်အရှေ့ပိုင်းကချီပွေမြို့နယ်ဖီမော်မြို့အခြေစိုက်နေကြားဆောင်တပ်အမှတ်1001ကိုကြာသာပရင်းနေ့ညနေပိုင်းက KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်တဲ့ကြောင်းကချင်ဒေသခံသူကပြောပါရယ
်မနေ့က1001တော့တိတ်နေယူတော့တယ်1001တော့1001တော့အားလုံးတိုင်းထဏာချုပ်သုံးစုံပိန်ကြီးပဲအဲ့လိုကြားရတယ်အဲကံပိုက်ကြီးပဲကြာတော့တော့ပေါ့
နေကြားဆောင်တပ်အမှတ်1001မှာတိုက်ပွဲဖြစ်ပွားပြီးသိမ်းပိုက်နိုင်တဲ့သတင်းကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပါရယ
်ဟုတ်ကဲ့ပါဟို BJF အမတ်1001ကိုတော့ဒီနေ့ပိုင်တင်းပြီးမှလက္ခဏာပြည်သူစစ်တပ်ကံကိုတော့ဒီညနဲ့တနအေဝန်းကျင်မှာBC တင်ပိုက်နိုင်ရယ်ဆိုတော့ဒီပြုချက်ကခုမှရပါတယ်ဟုတ်ကဲ့
KIA ပူးပေါင်းတပ်တွေဟာကချင်ပြည်နယ်အထူးဒေသတစ်ကိုစက်တင်ဘာလကုန်ပိုင်းမှာထိုးစစ်ဆင်ခဲ့တာပါလက်ရှိမှာတော့ချီပွေဆော့လော်နဲ့ပန်းဝါစတဲ့အရေးပါတဲ့မြို့တွေနဲ့နေကြားဆောင်တပ်အမှတ်1002နဲ့1003တို့ကိုသိမ်းယူထားပါပြီမိုးမောင်းတဲ့ဗမော်မြို့နယ်ဘက်မှာတော့အောက်တိုဘာ20ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုဖားကန့်ဒေသလုံးကင်းဘက်မှာလည်းစီးရဲတင်းမာမှုတွေပြန်မြင့်တက်လာနေပါတယ်။လက်ရှိချမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းဒေသောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းအခြေအနေတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
။ရှမ်းမြောက်နယ်ကချင်ဘက်ကစီးရဲတင်းမာမှုအခြေအနေတွေကိုကုန်ကျင်းချမ်းတင်ပြပေးခဲ့တာပါ။ခုဆက်ပြီးတော့ရခိုင်ဘက်ကတိုက်ပွဲနောက်ဆုံးရသတင်းပေးပို့ချက်တစ်ပုဒ်ကိုလည်းတင်ပြချင်ပါသေးတယ်။စစ်ကောင်စီနဲ့အာရခတ.အေဂျာမာတိုက်ပွဲပြင်းထန်နေစေဖြစ်ပြီးတော့ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒေဆုံးမှုတွေလည်းပိုတိုးလာနေပါတယ်။ထို့သဖြင့်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေများလာနေတာပါ။ရခိုင်ဘက်ကစီးရီးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတ.အေဂျာတိုက်ပွဲတွေပြင်းထန်နေတာတနည်းနည်းပါရှိလာနေချိန်မှာရခိုင်မြောက်ပိုင်းကမြို့နယ်10ခုနဲ့စစ်ကောင်စီရဲ့တပ်စခန်းတော်တော်များများကို AA အရခတပ်တော်ဘက်ကသိမ်းပိုက်ထားပါတယ်။အခုလိုရခိုင်ပြည်နယ်တိုက်ပွဲတွေမှာထိနာနေတဲ့စစ်ကောင်စီဟာရခိုင်ပြည်နယ်အနှံ့ကမြို့ရွာလူနေရပ်ကွက်တွေကိုမကြာခဏဆိုးစလို့လာရောက်ဘုံကျဲနေတာတွေကြောင့်အရသာတေဆုံးမှုတွေတစ်နေ့ထက်တစ်နေ့ပိုများလာပါတယ်။စစ်ကောင်စီဟာစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေကိုအဓိကဥတီပြီးတော့ပြင်းမထားတိုက်ခိုက်နေတယ်လို့အရကတတော် AA ပြောခွင့်ရခိုင်ဒုက္ခကအောက်တိုဘာ30ရက်နေ့ကပြည်ဝကိုပြောကြားခဲ့ပါတယ်
။ရခိုင်ပြည်အနှံ့ကဒီစစ်ဆောင်ပြည်သူတွေခိုးလုံနေတဲ့ဒီစာတင်ကြောင်းတာတနိကအဆောက်အဦဒီဆေးရုံဆေးခန်းတွေကိုအကြမ်းဖက်စစ်ကောင်စီကသူတို့ဒီလူမျိုးရေးအရအညိုအတေးတွေပေါ်မှာအခြေခံပြီးတော့မှဒီနေ့စဉ်နေ့တိုင်းအပြစ်မှားထားပြီးတော့မှဒီတိုက်ခိုက်တပ်ဖြတ်မှုတွေတောက်လျှောက်ကျူးလွန်နေတာရှိပါတယ်။ဟိုဒါဟာအကျံဖက်စစ်ကောင်စီအနေနဲ့ဒီစစ်ရဇဝမှုကိုဟိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်လို့ဂျနီဗာကွန်ဗင်းရှင်းကိုလည်းချိုးဖောက်တာဖြစ်တယ်ပြ
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်မှာလည်းအော်တိုဘာလအကုန်ပိုင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရသား20ကျော်သေဆုံးခဲ့တယ်လို့ A ဘက်ကပြောဆိုထားတာပါ။ကြာသပတေးနေ့အထိလည်းအမ်းမြို့ပေါ်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲအတွင်းအရသားထောင်ချီပိတ်မိနေကြပါတယ်။ပိတ်မိနေတဲ့အမ်းမြို့တွေကဒေသခံတချို့ဟာလက်နက်ကြီးကြီးတွေနဲ့စစ်ကောင်စီလေကြောင်းပစ်ခတ်မှုတွေကြောင့်တေဆုံးတံရနေကြပါတယ်။အမ်းမြို့ပေါ်မှာစားနပ်ရိက္ခာတွေလည်းပြတ်တောက်နေကြတာကြောင့်စားဝတ်တွေအရေးပေါ်လိုအပ်နေတယ်လို့အမ်းမြို့ပေါ်မှာပိတ်မိနေသူတူကပြောပါတယ်။
ကျွန်တော်တို့ဒီအမ်းမြို့ပေါ်မှာလေလို့လေဟိုစားဝတ်တွေအရှင်းရတော့ခဏငှားနေတဲ့လူတွေကိုလည်းငှားနေပါတယ်ခင်ဗျာ။အခုကစကွေးတပီကို9000ရှိနေတာပြီ။ခဏလေးလိုတော့လေသူကမစ်ဖုန်းဖုန်းထိုင်လို့ရှိနေတော့ဆက်ပြန်မလေးကြားလို့ခဏလေးဦးစားခုခင်ဗျာ
အရခတ်တက်တော့အေအနေနဲ့ရခိုင်ပြည်နယ်ကအမ်းမောင်းတော့ကွာမြို့နယ်တွေကိုသိမ်းပိုက်နိုင်ဖို့အင်အားအလုံးရင်းနဲ့ထိုးစစ်စစ်တိုက်ခိုက်နေတာဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့သတင်းရယူဖို့ခက်ခဲနေပါတယ်ပြီးခဲ့တဲ့အောက်တိုဘာလတလအတွင်းမှာပဲစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တာကြောင့်ရခိုင်ဒေသခံ60ကျော်တေဆုံးပြီးတော့တရားကြောဒဏ်ရာရရှိခဲ့တယ်လို့ရခိုင်ခြေစိုက် Development Media Group DMG သတင်းဌာနကကြေညာထားတဲ့စီးရင်မှာဖော်ပြထားပါတယ်။ရခိုင်ဘက်ကတိုက်ပွဲအခြေအနေရသထိခိုက်တေဆုံးမှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ရခိုင်တိုက်ပွဲအခြေအနေတွေကြောင့်ကိုရနိုင်တင်ပြပေးခဲ့တာပါ။ဒီကနေ့ညတော့သတင်းပေးပို့ချက်တွေကတော့လောက်ပါပဲ။ကြကင်ထုံးလိုက်မဲ့ဒုတိယပိုင်းမိနစ်30မှာတော့ အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ2024ခုနှစ်နိုဝင်ဘာလ1ရက် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOA ရဲ့ညဘက်တန်လွှင့်အစီအစဉ်တွေကို Facebook နဲ့ YouTube ကအပြင် Jerusalem ကနေလည်းလူလူမိတ်ဆွေရုပ်သံ line ကနေကြည့်ရှုနိုင်တယ်လို့ Radio ကနေလည်း line တို့ပြီးတဲ့ 19kHz 15953ည line တို့ပြီးတဲ့ 25kHz 11803ည line တို့ပြီးတဲ့ 32kHz 9335လိုင်းလမီတာ190 kHz 1595တို့ကနေလဲဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီးစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်သိပ္ပံနဲ့နည်းပညာအစီအစဉ်နဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီးစဉ်တွေမတိုင်ခင်တော့အပတ်စဉ်တင်ဆက်ပေးနေကြအမျိုးသမီးခန္ဓာကိုဦးဆုံးကြည့်ရအောင်ပါစေကူတာကွင်ရအမေရိကန်သုဒ္ဓပြုများအဖွဲ့ American Association of Nurse Practitioner A&P ရဲ့2024ခုနှစ်အတွက်ပြည်နယ်လိုက်ပေးရတဲ့အကောင်းဆုံးစေကူတာကွင်ရသူနာပြုစုကိုအီလီနွိုင်းပြည်နယ်ကမြန်မာနယ်ဘွားမတ်မြာကြီးနန္ဒာချီးမြှင့်ခံခဲ့ရပါတယ်အီလီနွိုင်းပြည်နယ်မှာ Nurse Practitioner လို့ခေါ်တဲ့စေကူတာကွင်ရှိတဲ့သူနာပြု 6,000 တဲကအကောင်းဆုံးဆွမ်းဆောင်ရရှိသူတဦးကိုပေးတဲ့စုကိုသူရခဲ့တာပါဒီစုချီးမြှင့်ခံတာပတ်သက်လို့မတ်မြာကြီးနန္ဒာကိုမတ်ခင်ပြုထွေးမေးမြန်းထားပြီးတော့မြို့သူပြည်ခံနာမှာတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
မမရည်နန္ဒာကြီးမင်္ဂလာပါရှင်။ဒီလိုမျိုးမိခန္ဓာမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါရှင်။မင်္ဂလာပါဗီယိုမိုင်
း။ Okay ပါ။မမရည်နန္ဒာကအခုဒီနှစ်အတွက်ပေါ့နော်ဒီ American ပြည်တော်စုမှာဒီအကြီးတန်းသူနာပြည်လို့လည်းပြောလို့ရမလဲ။မယ်လို့ထင်ပါတယ်။ဒီစေကူတာကွင်ရှိတဲ့ပေါ့နော် Nurse Practitioner တွေကိုပေးတဲ့သူပါမှာဒါ Illinois ပြည်နယ်ကိုကိုစားပြုပြီးတော့မှစုရတယ်ဆိုတာသိရတယ်လေဆိုတော့ဒီစုနဲ့ပတ်သက်ပြီးတော့အဲ့ဒီတော့ congratulations ပါဆိုတော့အရင်ဆုံးဒီစုကိုလေနည်းနည်းဟိုအသေးစိတ်ပေါ့နော်နားလည်အောင်အကျန်းကြီးကတော့ဒါအကျန်းကြီးသူနာပြုရလို့ပြောရမယ်လို့ထင်တယ်ဒါပေမဲ့ဗမာပြည်မှာကျတော့ Nurse Practitioner ဆိုရဲ့ဥစ္စာနဲ့တူညီတဲ့အဲဟိုသူနာပြုဆိုတာမျိုးကနည်းနည်းမရှိဘူးလေနားလည်ဖို့နည်းနည်းခက်တယ်လေဆိုတဲ့အခါကျတော့အဲ့ဒါလေးကိုအရင်ဆုံးရှင်းပြပေးပါလားဘယ်လိုလူတွေကိုပေးခဲ့ဘယ်လိုစုမျိုးလို့ပြောလို့ရမလဲရှင်
ဟုတ်ကဲ့ပါဒီစုပေးတဲ့ organization နာမည်က AANP လို့ခေါ်ပါတယ် American Association of Nurse Practitioner သူဟာ American နိုင်ငံမှာအကြီးဆုံးတော့နော်စေကူတာဝန်ရှိသောသူနာပြုများ organization အစီအုံအကြီးဆုံးအစီအုံတစ်ခုပေါ့နော်ဟုတ်သူအဲ့တော့အဲ့ဒီစုဟာသူတို့ကဘယ်လိုလုပ်လဲတစ်နှစ်ကိုတစ်ကြိမ် state 5ခု50ရှင်50ဆိုမှရှိတဲ့အကောင်ဆုံး nurse practitioner တယောက်ချင်းစီကိုပေးပါတယ်မှာအဲ့တော့ตัว as a nurse practitioner บาร้องဆိုရင်မြန်မာပြည်မှာတော့ nurse practitioner role ဆိုတာမရှိသေးဘူး nurse ဆိုတော့ nurse practitioner နာရောပြောအခြေခံပြောမယ်ဆိုရင်တော့သူနာပြုကနေသူနာပြုပညာရေးပြီးတဲ့ခါကျတော့မှနောက်ထပ်3နှစ်စေပညာရေးဆက်ပြီးတော့နှစ်ခုပေါင်းလိုက်တဲ့အချိန်မှာ9နှစ်လောက်ကြာတော့ပညာရေးကိုသူနာပြုပညာရေးအပေါင်းစေပညာရေးနှစ်ခုပေါင်းထားတယ်စေကူတာခွင့်ရှိတော့နာရော license nurse practitioner ဖြစ်ပါတယ်မှာစေကူတာကတော့သူတို့ကဘာနဲ့လားတဲ့အတူတုံးဆိုရင်မဟုတ်ရင်ပေါ့ပေါ့ general practitioner ဗမာပြည်မှာရှိတော့ရှိတဲ့ဟိုမိသားစုဆရာဝန်တွေလို့ပေါ့အဲ့တော့နာနာရော nurse practitioner တွေကစမ်းသပ်လို့ရတယ်ပြီးယောဂရှာဖွေလို့ရတယ်ပြီးရင်စေပေးလို့ရတယ်အဓိကအဲ့ဒါအခြေခံအချက်ပေါ့နော်မှာနော်အဲ့တော့ nurse practitioner တွေကဟိုမိသားစုဆရာဝန်တွေနဲ့လည်းတူတယ်ဒါပေမဲ့ nurse practitioner နောက်မှသူမှအထူးကု၄မျိုးရှိတယ်မှာဒီ anesthesiologist လို့ခေါ်တဲ့ထုံစေးမေ့စေးပေးလို့ရတဲ့ nurse practitioner ရှိတယ်ပြီးတော့မိသားစုကျန်းမာရေးကိုကူးကွင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့အခါကျတော့ဟို pediatric ပေါ့နော်ကလေးနဲ့ကျန်းမာရေးကူးကွင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့အခါကျတော့စိတ်ကျန်းမာရေးကူးကွင်ရတဲ့ nurse practitioner ၄မျိုးရှိပါတယ်မှာ
โอเคရှင်ရှင်းပြပေးတာကျေးဇူးပါ Nurse Practitioner ဆိုတာတကယ်တော့ဒါဆရာဝန်နီးနီးကိုဟိုလုပ်ပိုင်ခွင့်စေကူတာပိုင်ခွင့်ရှိတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒီဆွဆွရှင်းပြတဲ့၄မျိုးထဲမှာမန္တန်တာကတော့တရားအမြတ်အတိတ်ကအထူးပြုပါတယ်ရှင
်ဟုတ်ကဲ့နန္ဒာကဆဆခြင်းပထမအဆုံးရတဲ့ Nurse Practitioner ဟောပါပေါ့နော်ဘွဲ့ဟာ Family Nurse Practitioner ခေါ်တယ်မိသားစုကျန်းမာရေးပေါ့နော်မှာအဲ့တော့နန္ဒာတို့က ဟိုမွေးကင်းစကလေးလေးကနေစပြီးတဲ့ခါကျတော့ဟိုအသက်တရားဒီပေါ့ဟိုဘယ်လိုပြောမလဲအသက်ကြီးစီဒီပေါ့နော်နေတဲ့ဘယ်လိုပြည်သူလူတွေအကုန်လုံးကိုကုသဝင်ရအဲ့ဒါ terminal practitioner ခေါ်တယ်ဒီမှာမိသားစုပညာရေးဟိုမိသားစုကျန်းမာရေးပေါ့နော်ဟိုအဲ့အကြောင်းလေးလည်းပြီးတော့နာနောက်ထပ်တစ်ခုစက်တက်တယ်ဟို psychiatry mental health nurse practitioner ခေါ်တယ်ဘာလို့ဆိုတော့ကိုယ်စိတ်နှစ်ဖြာမို့လားမရဲ့ဟိုဖြည်းဖြည်းချင်းနဲ့ကိုရင်းကိုရင်းနဲ့သဘောပေါက်လာတာတယောက်တူတယောက်ကိုကိုတခုတည်းကိုကြည့်ပြီးကုလို့မရအောင်စိတ်ပိုင်းဆိုင်ရာဘက်ကနားလေတော့မှဒီစိတ်ကောကိုနှစ်ခုစလုံးပေါင်းပြီးတော့ကုလို့မှဟုတ်ကုသမှုအောင်မြင်မယ်လို့နားယုံကြည်တော့ကြောင်းဆက်တတ်တော့ psychiatry mental health nurse practitioner ခေါ်တယ်အဲ့တော့အဲ့ psychiatry mental health nurse practitioner ကျတော့စိတ်ကြမ်းမာရေးကိုစေးပေးပြီးကုသလို့စိတ်ကိုစိတ်နဲ့ကုသလို့ပေါ့နော်မနော် therapy counseling ပေးလို့ရတယ်စိတ်ကိုစိတ်နဲ့ကုတယ်ပြီးတဲ့အခါကျတော့စေးနဲ့လည်းကုလို့ရတယ် psychiatry mental health nurse practitioner ပြောမယ်ဆိုတော့ psych nurse practitioner လို့လည်းခေါ်ကြတယ်မှာ
โอเคပါဆိုတော့ဒီလိုမျိုးစုပေးစုလက်ခံရရှိတဲ့နေရာမှာကြတော့သူရဲ့ဒီအဖွဲ့အစည်းမှာလည်းပြောထားတာကဒီ next practitioner ရဲ့ rule ကိုပေါ့နော်သူတို့ရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြှင့်တင်ပေးနိုင်တဲ့သူပို့ပြီးတော့အကောင်းဆုံးစွမ်းဆောင်နိုင်တဲ့သူပေါ့နော်အများကြီး next practitioner တွေအများကြီးရှိတဲ့ခေတ်မှာကိုယ်ကရွေးချယ်ပြီးပေးတယ်ဆိုတဲ့အထဲမှာကိုကတာမန်ချက်ပို့ပြီးတော့ကိုစွမ်းဆောင်နိုင်တယ်လို့ယူဆတဲ့အတွက်ကြောင့်သူတို့ကပေးတယ်ဆိုတဲ့အခါကျတော့လေမန္တန္တနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဒီ next practitioner လုပ်နေရင်းနဲ့ပေါ့နော်သူတို့ဒီစုလက်ခံရလာအောင်ကိုဘက်ကကြိုးပမ်းအားထုတ်ဆောင်ရွက်ခဲ့ရပြီးဘာတွေများရှိပါလဲရှင
်ဟုတ်ကဲ့ပါဟုတ်ပါအဲ့တော့ငါတို့ဒီ state of illinois မှာ next practitioner စုအောင်6,000ကျော်ရှိတယ်ရှင်အဲ့တော့သူတို့တွေအကုန်လုံးဟာတကယ်ကိုစွမ်းနဲ့ဟိုနော် nurse practitioner တွေအကုန်လုံးမှာ nurse practitioner သူတို့တကယ်ကိုစွမ်းတဲ့ nurse practitioner ပါအဲ့ထဲနေရာမှာနနာကိုကြွေးတယ်လို့ခိုင်ဟိုဘယ်လိုယုံလဲယုံကြည်တယ်ကျေးဇူးလဲတင်တယ်ဒီစုကိုရတဲ့အတွက်ကြောင့်မလို့လေအဲ့တော့ဒီစုကတကယ်တော့နနာစုမဟုတ်ဘူးမမဒီစုကဟိုမြန်မာပြည်လာတော့တိုင်းသားပြည်သူတွေကိုပူတာပြင်ရရခဲ့တယ်သူတို့ရဲ့အတန်တွေသူတို့ရဲ့စုတွေပါတကယ်တော့နော်လေအဲ့တော့နနာကပထမဆုံး nurse practitioner အလုပ်စလုပ်ခွင့်ရတဲ့အချိန်မှာနနာကပြောမယ်ဆိုရင်ညီမလို့ပြောမယ်ဆိုတော့ duo ယုံလို့ခေါ်ရမှာ nursing home မှာပထမဆုံးစပြီးအလုပ်လုပ်ခွင့်ရတယ်အဲ့ဒီမှာနေမယ်ဟိုဘယ်လိုပြောမလဲဒီအသက်ကြီးတဲ့အဖိုးတွေအဖွားတွေကိုပြုစုခွင့်ရတယ်ရတဲ့အချိန်မှာပဲတဖြည်းဖြည်းနဲ့ကိုယ်ညီမပြည်မှာရှိတဲ့အတိုင်းဝိုင်းတွေရဲ့အကြောင်းကိုကိုယ်ညီမပြည်မှာရှိတဲ့အဖိုးတွေအဖွားတွေတိုင်းဝိုင်းတွေကိုပို့ပြီးတော့စိတ်ဝင်စားလာတယ်ကိုကအဲ့ဒီအတွက်ကိုကလုံးဖို့တကူလာတာဟုတ်မှန်ဟုတ်တလားဒီပညာသင်ဖို့တကူကလာတာဟုတ်အဲ့ခါကျတော့ပိုးပြီးစိတ်ဝင်စားလာတဲ့အချိန်မှာစပြီးတော့ဒီတိုင်းဝိုင်းနေဗမာရှိလဲလို့စရှာတဲ့အချိန်မှာ Fort Wayne Indiana မှာသွားတွေ့တယ်မှာအဲ့တော့အဲ့ဒီမှာနေမယ်နားနေပြီးတော့ခွင့်တောင်းနဲ့လာပြီးတဲ့ခါကျဒီဈေးကမ်းမှာလုတ်ပြရစေအဲဒီမှာမြန်မာဒီမှာရှိရတိုင်းဝိုင်းနေအများကြီးရှိတယ်လားအဲ့ကျတော့ तू ကနေပြီးတော့အဟုတ်ခဲ့ပါဆိုနားခွင့်ပြုချက်ရတယ်လုတ်ခွင့်ရအဲ့တော့နားလုတ်တဲ့ဈေးကမ်းကလေးကစုစုမြန်မာ1,000+2,000လောက်ရှိပါလိမ့်ရှင်အဲ့မြန်မာပြည်ကလာတော့ကချင်ကရကရင်ချင်းနဲ့မကောက်တိုင်းရင်းသားပေါင်းစုံတော့အတော်များများဒုက္ခဆဲစကားနေလာကြတော့တိုင်းရင်းသားပေါင်းစုံစိတ်ကောကိုနွားရကြတဲ့တိုင်းရင်းသားပေါင်းစုံကိုပြုစုခွင့်ရတာပေါ့နော်အဲ့ထက်မှမှအဓိကဘာကြောင့်ငါတို့စုကိုရတာလဲနော်ထင်တာပေါ့နော်ရတာဆိုလဲဆိုတော့ခါကြတော့ဒီငါတို့ရှေ့မြန်မာပြည်ကလာတော့တိုင်းရင်းသားပေါင်းစုံကသူတို့မှအာမြန်မာပြည်မှာမွေးခွင့်ရတော့ညာလည်းပဲချို့ရကြီးပွင့်မရအောင်မှာတော်တော်များများဒုက္ခတဲ့စကားမှာကြီးခဲ့ရတယ်အဲ့ဒီအတွက်ကြောင့်မလို့ပညာရေးကျမ်းမာရေးဘဟုတုတာဒီမှာရှိတဲ့သူတွေလောက်ဟိုပါတော့ဟိုမရှိခဲ့ရဘူးပေါ့အချင်းနေအကျိုးကြောင်းကြောင့်ပေါ့နော်မနော်အဲ့တော့ဒီလိုလဲရောက်တဲ့အချိန်မှာဒီဘက်မှာရှိတဲ့ယဉ်ကျေးမှုအတိုင်းဝိုင်းတစ်ခုနဲ့ဟိုအတူတူနေဖို့ကြတဲ့ခါကျတော့တော်တော်များများအခက်ခဲတွေရှိလာတယ်ပေါ့နော်မနော်ဘာသာရေးဘာသာစကားအရာရောရိုးရာယဉ်ကျေးမှုအတွေ့အကြုံတော့ဟိုဘယ်လိုပြောမလဲတံမိုးထားမှုတွေရတာအားကိုကွာတဲ့အချိန်မှာဒီဘက်ကအနောက်နိုင်ငံရဲ့စေးတွေကိုစပြီးယုံကြည်မှုအားနည်းလာတာပေါ့မဟုတ်အဲ့ဒီမှာနေမနနာတက္ကသိုလ်တက်တဲ့ကျောင်းက University of Hawaii လို့ခေါ်ရတယ်မှာအဲ့ဒီတက္ကသိုလ်က Transcultural Nursing လို့ခေါ်တယ်မှာမတူသောရိုးရာယဉ်ကျေးမှုတွေနှစ်ခုကိုဘယ်လိုယဉ်ကျေးစီပြီးတဲ့အခါကျတော့ဒီကုသမှုအောင်မြင်အောင်သူများရဲ့ရွယ်ယဉ်ကျေးမှုကိုထုံနှံ delay အစင်မာတွေကိုလည်းနားလေကိုယဉ်ကျေးမှုတွေကိုလည်းဘောပေါက်ဖို့ပြီးတော့မှအဲ့ဒီဟာကိုကုသမှုဘလို့နည်းနည်းလေးတိုးပြီးနားလေအောင်ရှင်းပြပြီးတဲ့ခါကျတော့ဘလို့အချိန်ယူပြီးတော့လုပ်မယ်ဆိုတဲ့အဲ့လို transcultural nursing ကနေပြီးတော့ training ရခဲ့တဲ့အတွက်ကြောင့်မလို့နားဒီအတိုင်းဝိုင်းကြီးနှစ်ခုကြားထဲမှာဟ ဟိုကလေပေါင်းကိုတရာလေးလို့ပေါ့နော်မနော်ဒီဘက်ကအတိုင်းပိုင်းကလည်းကိုရီကိုချစ်အောင်ကိုရီယဉ်ကျေးမှုလေးသူတို့နားလည်အောင်သူတို့ယဉ်ကျေးမှုလို့လည်းကိုရီသဘောပေါက်ပြီးလေးစားအောင်လုပ်ပေးခဲ့တဲ့အဒီအကြောင်းအရာကြီးကြောင့်မို့ရတယ်လို့ယုံကြည်ပါရမှာ
တော်ကွာစေကုတ္တရာရင်တတ်တတ်မဟုတ်တော့ပဲနဲ့ဒီစေးနဲ့ပတ်သက်ပြီးတော့ပညာပေးတဲ့ပုံစံမျိုးထိပါဖြစ်နေတာပေါ့နော်သူလူမှုတာဝန်ထဲမှာမတူညီတဲ့ယုံကြည်မှုတွေဒါတွေပုံမှာမှာဟိုအကောင်ဆုံးဘလို့သူတို့ကုသပေးနိုင်မလဲဆိုတာကိုပါကိုကလှုပ်ဆောင်ပေးတဲ့အတွက်ကြောင့်မလို့ဒါမတမှုထူးခြားသွားတယ်ဆိုတာမျိုးသူတို့ဘက်ကလည်းဒါကိုကြည့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့မမနောက်တစ်ခုကဒီဟိုမနော်စေးပြင်းစေးကုမှုအောင်မြင်မှုမှာသုံးပိုင်းပါပါတယ်မှာတစ်ခုကသူတည်တနာ research နောက်တစ်ခုက clinical expertise လို့ခေါ်တယ်လူတွေဒီဆရာဝန်တယောက်ရဲ့ကျွမ်းကျင်မှုပေါ့နော်မနော်ဘ ഹു တုတ္တတွေပေါ့နောက်တစ်ခုကကျတော့ဒီကုသခံရတဲ့လူနာရဲ့သူတို့ရဲ့တံပိုးတွေပေါ့သူတို့ကဒါမကြိုက်ဘူးဆိုမကြိုက်ဘူးပဲလေဟုတ်လားမဟုတ်တယ်မလားမအဲ့တော့နန္ဒာတို့ကဘလောက်ပဲ research ကောင်းပါစေဘလောက်ပဲ譬如ဆရာဝန်တယောက်ကနားလည်ပါစေတတ်ပါစေနော်မနော်ဒီလူနာရဲ့ယဉ်ကျေးမှုရိုးရာထုံနှန်းစင်မှာသူတို့ဘာလိုချင်လဲသူတို့ဘာသိချင်လဲဘာဖြစ်ချင်သူတို့နေမကောင်းရင်ဘာတောက်လဲဆိုရဲအကျိုးအကြောင်းကိုနော်သူတို့ရဲ့တံပိုးကိုမသိဘူးဆိုရင်စိတ်ကူးစားမှုမအောင်မြင်ဘူးမှာ
โอเคပါကျွန်တော်ဒါတွေကြောင့်လည်းပဲအတိအကျဟိုဆုရတယ်လို့ထင်ပါတယ် congratulations ပါဒါကြောင့်လည်းလေအမျိုးသမီးခန္ဓာမှာအခုလိုပြောပါဝင်ပြီးတော့ဆွေးနွေးပြောပြပေးရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်
အမေရိကန်သူနာပြုအဖွဲ့ကြီး AANP ကဂုံပြူချင်းမြနာခံခဲ့သူမက်မြာရီနန္ဒာကိုမက်ခင်ပြူထွေးဆက်သွယ်မေးမြန်းခဲ့တော့ပါမက်မြာရီနန္ဒာအနေနဲ့သူနာပြုအလုပ်ကိုစိတ်ဝင်စားခဲ့ပုံဘာကြောင့်ဒီဇိုင်းမက်မက်လုတ်ဖြစ်ခဲ့တယ်လဲဆိုတာနဲ့ရှေ့လျှောက်ဘာတွေလုတ်သွားအောင်မလဲဆိုတာတွေကိုနောက်လာမယ့်သတင်းပတ်အမျိုးသမီးကဏ္ဍမှာလည်းတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာအခုတော့သူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးကြအောင်ပါနောက်တစ်ပတ်ကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရေစီစံနှုန်းတန်ဖိုးတွေကိုလေးစားလိုက်လာပြီးတော့ရွှေပြောင်းချီချမြန်မာတွေအနေနဲ့ပါဝင်မဲထဲကြဖို့မင်းနီဆိုတာပြည်နယ်စိန်ပေါ်မြို့ရောက်မြန်မာနယ်ဝါချူကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာဆိုရင်လိုရက်စွာမဲပေးခွင့်အတွက်အသက်သွေးတွေပေးဆက်ခဲ့ရပြီးမယ်ခုချိန်ထိတန်ရှင်းမြတ်တဲ့ရွေးကောက်ပွဲမှာမဲထဲခွင့်ရဖို့မလွယ်သေးတဲ့အကြောင်းလည်းထောက်ပြပါတယ်မင်းနီဆိုတာပြည်နယ်စိန်ပေါ်မြို့ကိုကိုအောင်အောင်သွားရောက်ရိုက်ကူးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကနေရွှေ့ပြောင်းချစ်ချနေထိုင်လာသူတွေထဲမှာစစ်အစိုးရဆက်ဆက်ကိုလက်နက်ကင်ပြီးတော့ခုခံတွန်းလှန်ခဲ့ကြတဲ့သူတွေပါဝင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကတည်းကပြည်ရင်းစစ်ပေါက်ဖွားလာတာဖြစ်ပြီးတော့စစ်အစိုးရဆက်ဆက်ကိုမျိုးဆက်ဆက်ဆက်ကခုခံတွန်းလှန်ခဲ့ကြပါတယ်ဒီမင်နီဆိုတာပြည်နယ်စိန်ပေါ်မြို့ကိုရောက်နေတဲ့ကိုကောင်းဆန်ဟာဆိုရင်လေ1988ခုနှစ်အရေးတော်ပုံကာလမှာစစ်အစိုးရရဲ့ဖိနှိပ်မှုတွေကိုလက်တွေ့သိမြင်ခဲ့ရပြီးတဲ့နောက်ခုကံတွန်းလှန်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ
်အဲ့ဒီချိန်တုန်းကကျွန်တော်တို့ဟိုလက်နက်ကင်လန်းစင်လို့ဟောကျွန်တော်တို့ဒါဟိုလက်နက်မဲ့နန်ဗိုင်လင့်လို့ပါလို့ဆိုတော့အတိကကျွန်တော်တို့မှအဲ့လောက်မရှိခဲ့သေးဘူးကျွန်တော်တို့ကဒီစစ်တပ်နဲ့ဒီတပါတီအာဏာရှင်စနစ်ကိုကလက်နက်ကင်တော်လှန်မှရမယ်ဆိုတော့အတိကကျွန်တော်အဲ့ချိန်မှာရခဲ့လို့ဒီလိုလုပ်ဖြစ်တာ
စစ်အာဏာရှင်တွေရဲ့ဆယ်စုနှစ်တွင်နဲ့ချီအပြင်းထန်နေနေမှုကြောင့်လက်နက်ကင်ပုံကန်တိုက်ခိုက်သူတွေနဲ့အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်ရွှေ့ပြောင်းခိုလုံလာကြပါတယ်။မင်းနီဆိုတာပြည်နယ်စိန်ပေါ်မြို့မှာဆိုရင်မြန်မာနိုင်ငံကရွှေ့ပြောင်းချေချနေထိုင်သူ3000လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။2020မှာကောက်ယူတဲ့သကောင်စင်းအရတော့19000နီးပါးသာရှိတာပါ။စစ်ပွဲတွေရှိရာအရက်ကိုဆန့်ခွာလာကြပြီးတဲ့နောက်ဒီမိုကရေစီနိုင်ငံသစ်မှာသူတို့ရဲ့ကုစားပြုမှုအတွက်ခုအခါမဲပေးဖို့လဲစိတ်အားထက်သန်နေကြပါတယ်။ဆော့ကနေဒီဟာအမေရိကန်ပြည်ထောင်စုကို2008ခုနှစ်ကတည်းကရောက်လာပေမဲ့ခုဒီချိန်ဟာပထမဆုံးအချိန်ရွေးကောက်ပွဲမှာမဲထည့်မှာပါ
။ဒီမိုကရက်အစိုးရဒီမှာကြတော့ဒီအင်မီဂရန့်နဲ့ပတ်သက်တဲ့အခွင့်အလမ်းတွေကိုပို့ပြီးတော့အခွင့်အရေးပေးပါတယ်။ဒါကြောင့်မလို့ဒီအမေရိကန်ကိုရောက်နေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေကသူတို့ရဲ့အမျိုးတွေကိုပြန်ခေါ်ဖို့အတွက်အခွင့်အလမ်းရှိတယ်။ဒါကြောင့်ဒီ family united အခွင့်အလမ်းရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကမလာဟဲရစ်ကိုကျွန်တော်မဲပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်
။စ ဆော့ကနေဒီဟာမြန်မာနိုင်ငံကရွှေပြောင်းချေချသူတွေကိုကူညီနိုင်အောင်ကိုယ်ပိုင်လုပ်ငန်းတစ်ခုလည်းထူထောင်ထားပါတယ်။ဘာသာစကားအခက်အခဲကြောင့်အစိုးရယုံတွင်နဲ့ဆက်သွယ်ရမှာအခက်အခဲရှိသူတွေကိုကြားကန်အနေနဲ့ဝန်ဆောင်မှုပေးနေတာပါ။ သမရဂျွန်နီထရမ့်လက်ထက်မှာလူဝင်မှုကြီးကြပ်ရေးဥပဒေကိုတင်းကြပ်လိုက်တာကြောင့်မိသားစုဝင်ဆွေမျိုးသားချင်းတွေကိုပြန်ခေါ်ဖို့အခက်တွေ့ခဲ့တယ်လို့လဲဆော့ကနေဒီကပြောပါတယ်။ဆော့ကနေဒီစီမှာအလုတ်လာအပ်သူတဦးကတော့သမရဂျိုးဘိုင်ဒန်အစိုးရလက်ထက်2023ခုနှစ်ဇန်နဝါရီလအတွင်း ပြထိုင်းခဲ့တဲ့ဝဲလ်ကမ်ကော့အစီအစဉ်နဲ့ထိုင်းနယ်ဇမ္မာနေထိုင်တဲ့ဇနီးနဲ့သားကိုပြန်ခေါ်ဖို့ကြိုးစားနေသူဆော့တာတော့ပါ
2019ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာပြီးမဲ့ဘေပါတီကိုမဲပေးရမလဲဆိုတာကိုမသိသေးဘူးလို့သူကပြောပါတယ်။မိသားစုဝင်တွေကိုခေါ်ရမှာမူဝါဒအပြောင်းလဲကြောင်းနောက်နေကြံ့ကြံ့မယ်ဆိုရင်ဘယ်လိုသဘောထားမလဲလို့မေးရမှာအဲ့ဒါတော့ကျွန်တော်လည်းအတိအကျမပြောတတ်ဘူးဆိုတော့တကယ်လို့သာဒီမိသားစုပြန်လဲခေါ်ဖို့အတွက်အခက်အခဲတစ်ခုရှိမယ်ဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုးနောက်ဒါရရတဲ့
ဝန်နေမိပါဘောနော်တရားရရဒီမိုကရက်တူသမရာလောင်းတင်မောစာမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှုပါသူ့လက်ထက်မှာပညာရေးအထောက်အကူပြုအစီအစဉ်တွေစီးပွားရေးလုပ်ငန်းငယ်လေးတွေအတွက်ငွေကြေးချင်းကားထောက်ပံ့ပေးတဲ့အစီအစဉ်တွေဟာအလွန်အထောက်အကူဖြစ်တယ်လို့ကုန်စုံဆိုင်ပိုင်ရှင်ကိုကောင်းဆန်ကပြောပါတယ်ဒါကြောင့်ဒီမိုကရက်တစ်ပါတီကိုသာမဲပေးမယ်လို့လည်းသူကဆိုပါတယ်ဒီမိုကရက်ကကြိုက်တဲ့လ စာနာနားလည်မှုရှိတဲ့လူမျိုးတွေအတွေးရှိတဲ့လူတွေကိုပဲကျွန်တော်ကသဘောကျတယ
်။ဒါပေမဲ့လည်းတရီသားဖြတ်ချခွင့်အပါဝင်လိင်လူချင်းလက်ထက်တဲ့ကိစ္စတွေကိုထိထိရောက်ရောက်တားဆီးနိုင်ခဲ့သူဆိုပြီးတချို့ကဒေါ်နယ်ထရမ့်ကိုထောက်ခံမဲတောင်ပေးခဲ့ပြီလို့ပြောရတယ်
။ခရီးယန်ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကပြပြသားသားပြောတဲ့ဒီ President ဆိုတာဒီဒေါ်နယ်ထရမ့်ယောက်ပဲရှိလေကြ။ဒီတခြားဒီမဲဆွေတဲ့ဒီသမဒတွေဆိုလို့ရှိရင်အများအပြားသူတို့ဘာသာရေးကြောင်းတွေကိုသိမပြောလို့ရဘူး။ဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရည်လို့လည်းကျွန်တော်ထင်တာပဲလေ
။ခရီးယန်ဘာသာဝင်တဦးအနေနဲ့ဆိုရင် Republican တွေရဲ့မူဝါဒကိုသာပိုးပြီးတော့ကြိုက်နှစ်သက်ကြောင်းလဲသူကပြောရတယ်။ကိုနှစ်သက်ရကိုစလေလောင်းတွေကိုလွတ်လွတ်လပ်လပ်မဲပြီးရွေးချယ်နိုင်ပြီးရွေးကောက်ပွဲရလက်အတိုင်းအကောင့်တဲ့ Forest စနစ်ဖြစ်တာကြောင့်ရွေးကောက်ပွဲမဲထဲကြဖို့အချင်းချင်းကြတိုက်တွန်းတာတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ဟာသူတို့လူချင်းတဲ့အတိုင်းရွေးကောက်ပွဲရလက်ကိုပုံဖော်ဖို့ကြိုးစားလေးရှိပြီးစီစဉ်ထားတဲ့အတိုင်းဖြစ်မလာရင်လည်းလက်နက်အားကိုပြီးတော့လူလူပေါ်နိုင်ကျင့်တယ်လို့ဆိုပါတယ်
။တော့ကျွန်တော်1990 NLD 9နဲ့အာဏာမပေးဘူး။တခါအခု2020တခါဒီလိုပဲဆိုတော့အာဏာတွေထပ်သိမ်းပြီးတော့မဲရွေးလို့မဲရွေးပြီးတော့ပဲကျွန်တော်တိုင်းပြည်မှာလူတို့ကိုအကျိုးပြုနိုင်မဲ့အလုပ်မဖြစ်နိုင်ဘူးလို့ထင်တယ်ဒီမှာကျတော့အဲ့ဒါညင်းဆန့်ကျင်ဘက်လို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ဒီအမေရိကန်မှာရေကောက်ပွဲမှာကျတော့လူတိုင်းကလွတ်လပ်စွာမဲရွေးချက်ပိုင်ခွင့်ရှိတယ်နော်ကိုကိုမိသားစုအထဲမှာတင်ဘယ်သူကဘယ်သူပဲပေးပေးလွတ်လပ်ကြတာပေါ့ပမာပြည်မှာကျတော့အခုလက်ရှိဆိုရင်ဒီစစ်ကောင်စီကသူအတင်းအဓမ္မပြုလုပ်နေတဲ့ဒီရွေးကောက်ပွဲကဆိုရင်သူ့မှာပြိုင်ပွဲမရှိဘူးသူကဘာလို့ဆိုတော့အရင်တုန်းကသူ့ကိုနိုင်ခဲ့တဲ့ဒီ NLD လည်းပဲမရှိတော့ဘူးအခုသူ့ကိုဘယ်သူပြိုင်နေသလဲသူ့ပြိုင်နေလို့ဘယ်သူမှမရှိဘူးသူ့တယောက်တည်းပဲရှိတယ်အဲ့ဒါဆိုရင်ပြည်သူတွေအတွက်မျှတတဲ့မဲပေးပိုင်ခွင့်မရှိတော့ဘူးလေနော်ဒါကြောင့်မလို့ဒီစစ်အာဏာရှင်တွေကျင်းပတဲ့ဒီရွေးကောက်ပွဲကတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုမဟုတ်ဘူးလို့ပဲကျွန်တော်မြင
်မြန်မာနိုင်ငံမှာလူလူကတင်မြောက်တဲ့အစိုးရတရက်ပေါ်ထွန်းလာဖို့အသက်သွေးချွေးပေါင်းများစွာပြည့်စက်နေကြပေမဲ့ခုချိန်ထိလွတ်လပ်စွာမဲပေးရွေးချယ်ခွင့်မရှိသေးတဲ့အခြေအနေကိုလည်းသူတို့ကထောက်ပြပါတယ်ဒါကြောင့်သူတို့ထူးဆန်းပုံဖော်ခြင်းနဲ့အနာဂတ်အကောင့်ထဲပေါ်လာဖို့အတွက်လာမယ့်အမေရိကန်သဗ္ဗရရွေးကောက်ပွဲမှာမြန်မာရွှေပြောင်းချေချသူတွေအားလုံးပါဝင်မဲထဲဖို့လည်းသူတို့ကတိုက်တွန်းပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာမဲထဲကြမဲ့မြန်မာနယ်ဝါးတချို့ကိုသူတို့နေထိုင်ရာမီနီဆိုတာပြည်နယ်အထိကိုအောင်အောင်တွားရောက်ရဲကူးတင်ဆက်ပေးခဲ့တာပါခုဆက်ပြီးတော့ပတ်စင်တင်ဆက်နေကြတဲ့ဗန်နဲ့နီးပညာကဏ္ဍရဲ့အလှည့်ပါ Lu di ma shi de sat sat dwe kho mu nyan yi go sat ma tou nai aw lou bi me kun yet go chan sa de Dr. Hot Fee ne data cha la paw mya saw ga ne ya de shou thwe mu ri go sat ga tin yu nai me deep learning ni go cha pya ga de Dr. Hinton Nobel su shin na u di twin ga de sat ye artificial neural kun yet go akhu kha che che pya mya a tou cha ne de lo AI tu de tana pinya shin Dr. Ye Jaw Tu ga pyo ba de Dr. Khin Myu Dat ga me myan tin sat tha de taip ban ne ni pinya khana go chu sa ja ba khmyar
ဒါ novel ရရသွားတဲ့လေးလာမှုပေါ့เนาะဒီလေးလာမှုကနေပြီးတော့ဘယ်လိုတွေအသုံးချနိုင်ပါလဲရှင်ဒီ when I walk here application file mode ညားရပါဘူးပြောရလို့ရှိရင်အခုပြောနေကြတဲ့ AI mode တွေဒီအကုန်လုံးကိုအပ္လိုင်းလုပ်လို့ရပါတယ် image recognition ဆိုတော့ speed recognition ပြောရတဲ့စကားကို နားလေ ခွဲပေးတာမျိုးเนาะအနေကောင်းလားဆိုလို့ရှင်အဲစာသားနေနေကောင်းလားဆိုနားလေအောင်ပေါ့เนาะဒီပုတ်ကဝေဖိုင်ဒါပေမဲ့စာသားနေထွက်လာတယ် speed
ဘယ်လိုအော့ဘဂျက်တွေပါတယ်ဆိုတာမျိုးပေါ့เนาะအဲ့ဒီအားတွေအားလုံးကကျွန်တော်တို့ခုပြောနေကြတဲ့ဆီယန်နယ်လို့အာရန်နယ်လို့เนาะ
အခုဆိုလို့ရှင်ဟိုအလဲရောင်စကင်ကိုမြင်ရမှာပေါ့လေဒါဆရာနျူရယ်နက်ဝတ်ကိုတုံးပြီးတော့ညီမလေးကိုဘယ်လိုသိအောင်လုပ်လဲဆိုတာပြတာပေါ့နော်ဆရာအဲ့လိုဟိုပြမယ်ပေါ့နော်ဟိုတွေ့တွေ့လုပ်ပြမှာကျတော့ကျွန်တော်တို့ online မှာပေါ့လေ BHGT ကာဆိုနိုကရက်နဲ့ပြရတာပေါ့လေနံပါတ် 3ညနဲ့လည်းတူတယ်လို့သူကဆုံးဖြတ်ပါတယ်။ငါ6နဲ့လည်းတူတယ်ဆုံးဖြတ်ပါတယ်။ဒါကသူညွန်နောက်မော်တယ်ကအမှားတယ်အမှားပေါ့နော်။ရေးတဲ့ဒီပုံမူတီပဲ။တကယ်ဒီလောက်ကအလွယ်ကြီးမဟုတ်ပါဘူး။ဒေတာပြင်စားတဲ့နော်ကြောက်ကပြင်စားအများကြီးသူစုပေးတာလို့ကျွန်တော်တို့ဒါမျိုးလုပ်လို့ရတာပါ။ဒါခုနပြောလို့ဒေတာရေးကြည့်တယ်ပေါ့လေ။ဒါကျွန်တော်ခလစ်ကိုရေးကြည့်တာပါ။ဒါဆိုရင်သူက
7ဆိုတော့တက်မှန်ခွဲပေးနိုင်ပါတယ်ဘောနော်အဲဒါကျွန်တော်တို့ညွန်နောက်ရဲ့အသုံးဝင်ပုံကိုကျွန်တော်အလွယ်ဆုံးလက်တွေ့လုပ်ပြတာပါဗျာဒါနှစ်ပေါ့လေနှစ်မှန်တည်ပါတယ်အဲအဲ့လိုမျိုးပေါ့နော်ဆရာတခြားတုံးချလို့ရတာပါရှိပါသေးလဲဆရာမရှင်းထရန်စလေးရှင်းကိစ္စမျိုးပေါ့အဲ့တော့မရှင်းထရန်စလေးရှင်းမှာဆိုလို့ရှင်လေအခုလက်ရှိမှာဆိုလို့ရှင်ဒါကျွန်တော်ထရန်စဖာလန်နင်းကိုထရန်စဖော်မော်
င်းလန်းနေဒီဆက်ကလေ့လာတဲ့ဟာနဲ့ပတ်သက်ပြီးတော့ကောင်းတဲ့အချက်တွေမကောင်းတဲ့အချက်တွေရှိမှာပေါ့ဆရာဒီကောင်းတဲ့အချက်တွေမကောင်းတဲ့အချက်လေးရှင်းပြီးတော့ပြောပြပေးပါဦးဆရာ
ကောင်းတဲ့အချက်ကိုကျွန်တော်အရင်ပြောမယ်ပေါ့နော်ညီတော်ရဲ့ကောင်းတဲ့အချက်ကကျတော့ကျွန်တော် machine learning တွေမှာဆိုလို့ရှိရင် future engineering ဆိုတဲ့အပိုင်းရှိတယ်တော့ future engineering ဆိုတာဘာလဲဆိုရင်ကျွန်တော်ကဥမာ image ပုံတွေကိုကျွန်တော်ခွဲခြားမယ်ဆိုလို့ရှိရင်အဲ့ပုံတွေရဲ့ရေးကြီးတဲ့စိတ်ပိုင်းတွေကို future အနေနဲ့ဆွဲထုတ်ရတယ်ပေါ့အစိုးရတဲ့ဘောကကျွန်တော်ကနော်ကြောင်တဲ့ခွေးကိုပဲခွဲမယ်ဆိုပါဆိုအဲ့ဒါဆိုကြောင်ကလည်းကြောင်မျိုးစားတွေအများကြီးရှိမယ်ဓာတ်ပုံတွေအများကြီးရှိမယ်ခွေးကလည်းခွေးမျိုးစားဓာတ်ပုံတွေအများကြီးရှိမယ်အဲ့တော့ခွေးမှလည်းတည်တိုင်းမျိုးစားမျိုးစုံပေါ့နော်အမွှေးဖွားတဲ့ခွေးရှိမယ်နရွက်ရှိတဲ့ခွေးရှိမယ်ဆိုအများကြီးရှိတာ။ရှိတော့ဒီကြောင်တဲ့ခွေးခွဲတဲ့ကိစ္စကကျွန်တော်လူတွေတော့ကလွယ်ပင်မဲ့တကယ်တကယ်ကွန်ပျူတာကိုခိုင်းတဲ့ခါမှာအဲ့လောက်ကြီးမလွယ်ဘူးဗျ။တကယ်တော့အစာကြီးနှစ်ပေါင်းများစွာကျွန်တော်လောက်လာခဲ့ရပါဘူး။လောက်လာခဲ့ရပါပါတယ်။အဲ့ဒီဘက်မှာ future engineering ဆိုတာကကျတော့ဟုတ်ပြီ။ဒီပုံမှာ Chang man ti ta le che po na khan mui no na khan mui wo chuno wa a ye chi le di di chang so le nia ma na khan mui so le tu ye no di ban a ye chi le so pi lo chuno future ni ne poun le ya ni mi lo na khan mui le di ban wo be yu lai pi lo no da so no chang phit nai le so pi tat mat da mi wo no khwe so lo shin le da nout ti ya lo tu a no che ga a phin khwe ya dilo myo nout ti poun nan shi le so pi lo tat mat da mi wo a lo myo ban wo chuno future engineering lo kho le ya lo new na bo ma chuno ai future engineering ban wo tu a self learning in it, what would look be? Araka to get Gmare, Pion and Muba. A future engineering route, what would look be as a Bible, Lobby Ware. Now, quite a counter the skiver deep or not, General Lobby, Miyalu, Dida, and then a train army met, Dida Tapshe be or General, no. A train Luria by knees, Puyo, Moro, Puyo, Giallo, Dabori, Dida Miyan, PB train a bind, I bind Male, Gaumare. Macaulay bind with your allusion, no. ဒီကတော့သူကရီဆော့စ်အင်တန်ဆစ်ဖြစ်တယ်ဆိုတော့ကညွန်တော့တုံးပြီဆိုတော့ကျွန်တော် ထွေးလိုက်ဖို့ဆိုတာမဖြစ်နိုင်ဘူး။အဲအားကြောင့်အခြေခံအပြည့်ပြောလို့ရှိရင်သူကဘလက်ဘောက်စ်နေချာရှိတယ်။ဆိုတော့သူကဖြေတော့သူထွက်လာလိမ့်မယ်။ဒါပေမဲ့ဘလို့အကြောင်းကြောင့်မလို့သူဒီလိုမျိုးဆုံးဖြတ်ချက်ချတယ်ဆိုတဲ့ဟာကိုကျွန်တော်လူတွေအနေနဲ့ကထွေးလိုက်ရဖို့ခက်တယ်။အဲ့ဒါကညွန်တော့ရဲ့အားနည်းချက်တစ်ခုပေါ့နော်။နောက်တစ်အားနည်းချက်တစ်ခုကတော့ကျွန်တော်
data အများကြီးစုရတယ်။data အများကြီးပြင်ရတယ်ပေါ့နော်။အဲ့အပိုင်းကြီးကညွန်တော့ရဲ့မကောင်းတဲ့အချက်တွေပဲ။လူရဲ့အုံနောက်ကိုတူပြီးတော့လောက်ရတဲ့ဆက်ဆိုတော့ကျွန်တော်တော့အခက်ခဲမှာပေါ့နော်ဆရာ။အခုဟုတ်ပါတယ်။အခြေခံအပြင်ကလူအုံနောက်ကိုတူပြီးတော့လောက်ကြတယ်ပေါ့လေ။ဒါပေမဲ့ကျွန်တော်အုံနောက်ကတကယ်တကယ်ကဘယ်လိုလုပ်တယ်ဆိုတာကိုကြီးကြီးကြီးကြီးပြောဖို့ခက်ပါတယ်။ထောင်ရှိရအောင်နောက်
ဆိုတာရှိတယ်လူအုံတော့မှာဆိုလို့ရှိရင်ညူလုံကနော်ပကြေအတွက်ဘယ်လောက်ရှိတယ်အဲညူလုံရဲ့အလုပ်လုပ်ပုံကြမ်းမြင်ပေါ့ကျွန်တော်သိပါတယ်သိတယ်ပေါ့နော်သို့တော်လည်းပဲအဲဘလို့အုံတော့ကဘလို့စဉ်းစားတယ်ဘလို့ဆုံးဖြတ်တယ်ဘလို့အသိဉာဏ်ပိုင်းနေပေါ့လေအသေးသေးလေ့လာတယ်ဆိုတဲ့အပိုင်းညာတကယ်ကျွန်တော်တို့မသိသေးတဲ့အပိုင်းအများကြီးရှိပါတယ
်ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ကင်မြို့သက်တင်ဆက်ပေးနေကြသိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ကြရတာပါ။တောက်ကြညာအတွက်သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်ပြီးဆိုတော့မှာမို့ခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပေးပါအောင်ခင်ဗျာ
။ American ရွေးကောက်ပွဲမှာရေးပေးကြောင်းမဲပေးဖို့အခက်အခဲအပြင်မဲပုံးတွေမိရှုဖြက်စည်းခံရတာပါကြုံနေရပါတယ်။နိုဝင်ဘာ5ရက်ဒီသမရရွေးကောက်ပွဲအတွက်ကြိုတင်မဲပေးနေခြင်းအခုလိုမဲပုံးတွေဖြက်စည်းခံရတာရေးပေးသင့်ပြည်နယ်တဲ့ပစ္စည်းမှုတွေကြောင်းမဲပေးဖို့အခက်ကြုံရတာတွေပြည်နယ်တချို့မှာရင်ဆိုင်နေရတာပါ Pacific နောက်မြောက်ပိုင်း Washington နဲ့ Oregon ပြည်နယ်တွေမှာကြိုတင်မဲပုံးတချို့တနင်္လာနေ့ကမီးရှို့ခံရတာကြောင့်မဲတွေပါပျက်စီးသွားခဲ့ပါတယ်နောက် EU ဥရောပသမဂ္ဂနဲ့ဂျပန်ကြားအရေးပါတဲ့လုံခြုံရေးနဲ့ကာကွယ်ရေးစာချုပ်တွေချုပ်ဆိုလိုက်ပါတယ်ဂျပန်နဲ့ EU တို့ကြားဒီလုံခြုံရေးနဲ့ကာကွယ်ဆိုင်ရာပတ်ပေါင်းစုပူးပေါင်းဆောင်ရွက်မှုတွေစာချုပ်ချုပ်တာကိုဒီနေ့တောက်ကြနေပြီလို့ရပတ်သက်တဲ့သတင်းချက်လက်တွေပြန်လည်ဖလှယ်နဲ့လေ့ကျင့်မှုကာကွယ်ရေးနဲ့ပတ်သက်တဲ့အာကာသလုံခြုံရေးဆိုင်ရာအပါအဝင်ပူးပေါင်းဆောင်ရွက်ရေးတွေကို EU နိုင်ငံကြီးမူဝါဒကြီးခဲ့ဂျိုးဆက်ဘော်ရိုနဲ့ဂျပန်နိုင်ငံကြီးဝန်ကြီးတကာရှိအိုင်ဝါယာတို့တိုကျိုမြို့တော်မှာလက်မှတ်ထိုးခဲ့ကြတာပါခင်ဗျာ
ကျေးဇူးပါကိုဝင်းမင်းရဲ့သတင်းကြီးချုပ်ကိုပြောတော့ပေးတာပြောပြသွားတာကိုဝင်းမင်းပါတောက်ကြညရဲ့ VOA အတန်လွင့်စီစဉ်တွေကိုဒီများနဲ့အဆုံးသတ်ပါစေဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကီလိုဝီလီယံနဲ့ရော့ဒ်မိုက်ကလင်းတို့ဖြစ်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီတူပါ VOA ကိုအခုလိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတော့ကပေါင်းကနေကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ